ဘာနဲ့2554ခုနှစ်ရမသက်ကရီ1383ခုနှစ်ရမနိစံတရနေ့ခရစ်တကရီ2011ခုနှစ်ဖေဖော်ဝါရီ18ရက်နေ့အချိန်မှာရန်ကုန်တိုင်းမင်္ဂလာတော်မြို့နယ်တမိုင်းဝင်ဂျက်ကလော့စီတော်မြတ်ကြီးနေရှိသက္ကလပရိယတိသာသင်တဲ့မဂ္ဂဝိပဿနာဓမ္မယိတ္တမကျင်းပပြုလုပ်အပ်တဲ့63ကျင်းမြောက်မဂ္ဂဝိပဿနာဒိဋ္ဌံတရားစခန်းပေါ်မှာကနေ့ပဋိစ္စသမုပ္ပတရားဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။ဘုရားဗျာသခင်ကရောမြတ်ကြီးလက်ထတော်ကကလအတုံးကဘုရားရှင်ကရောမြတ်ကြီးတာဝတိပြမုန်စီတောင်းအကြောင်းတော်မှာသတင်းတော်မူနေတဲ့အချိန်အခါမှာသာဝတိမြတ်တော်ရင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါ်တော်ကောင်းတို့သည်ညာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမညာသက္ကရာဂามိမညာအနာဂามိမညာရဟတာမညာများအတိအတိရရှိသွားကြသလိုယနေ့လည်းပဲအာလောနာတရားနာပရိသတ်အပေါ်တော်ကောင်းတို့သည်ညာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမညာနဲ့ယနေ့ရပါစေသက္ကရာဂามိမညာများယနေ့ရပါစေအနာဂါမိမညာများရနိုင်ကြပါစေအရဟတမညာများရနိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဓမ္မသမင်းအစီအစဉ်ကိုစတင်မှာဖြစ်ပါတယ်ရောဂီပန္ဒရာကောင်းတို့ပန္ဒရာလဲတယ်ဆိုတာဟာခန္ဓာတွေတစ်ခုပြီးတစ်ခုဆက်ဆက်ပြီးတော့ဖြစ်နေတဲ့ဖြစ်စဉ်ကိုသန္ဓရာလဲတယ်လို့ခေါ်တာပါ။သက္ကနာတွေဆက်ကဆက်ကဖြစ်ပြီးတော့လဲနေတာမဟုတ်လို့အဲဒီသန္ဓရာကိုခန္ဓာသန္ဓရာလို့ဒီလိုခေါ်တယ်။ဘာသန္ဓရာလို့ခေါ်လဲ။ခန္ဓာသန္ဓရာ။အဲဒီခန္ဓာတွေဆက်ကဆက်ကဖြစ်နေခြင်းတည်ရိုးရိုးဖြစ်တာလားအကြောင်းတွေပေါင်းဆောင်လို့အကျိုးတွေဖြစ်နေတာလားအကြောင်းတွေပေါင်းဆောင်ပြီးတော့အကျိုးတွေဖြစ်နေတာမို့လို့ကြောင်းကျိုးဆက်သွယ်မှုနဲ့သန္ဓရာလေတာဖြစ်တဲ့အတွက်ပဋိစ္စသမုပ္ပါဒ်သန္ဓရာဘာသန္ဓရာတယ်လဲအကြောင်းပဲဖြစ်ဖြစ်အကျိုးပဲဖြစ်ဖြစ်အဲ့ဒီတရားတွေဖြစ်ဖြစ်အားလုံးပြည့်စည်တတ်တဲ့သဘောတွေကြီးပဲဖြစ်ပြီးပြည့်တတ်တဲ့သဘောရှိလို့ယုတ်တရားပဲဖြစ်စေ၊ဉာဏ်တရားပဲဖြစ်စေအားလုံးဒီဒုက္ခသစ္စာကြီးပဲ။ဘာသစ္စာလဲ။ဒုက္ခသစ္စာတွေထက်ခါထက်ခါဖြစ်နေတာမို့လို့ဒုက္ခသစ္စာဒုက္ခသန္တရာလို့ဒီလိုလဲခေါ်တယ်နော်။ဘာသန္တရာတယ်လဲ။ဒါခန္ဓာသန္တရာပရိစ္ဆသမုပ္ပါဒ်သန္တရာဒုက္ခသန္တရာတော့သန္တရာနဲ့ပတ်သက်လို့ဒီလိုပဲအမျိုးမျိုးယူလို့ရပါတယ်။အဲ့ဒီသန္ဓရာ၃မျိုးဟာ၃မျိုးလုံးခွဲပြောထားပေမဲ့တကယ်တမ်းကြတာတခုတည်းပါပဲအချုပ်ကတော့ဒုက္ခသစ္စာဒုက္ခတွင်နဲ့သန္ဓရာလဲနေကြတာအကြောင်းတရားကလည်းပဲသမုဒယသစ္စာလို့ပြောပေမဲ့သူလည်းဖြစ်ပြက်ကိုဖြစ်ပြက်သဘောနဲ့ပေါက်ပြန်ပြည့်စည်နေလို့သူလည်းဒုက္ခသစ္စာပဲအကြောင်းတရားကလည်းဖြစ်ပြက်သဘောနဲ့ပေါက်ပြန်ပြည့်စည်နေလို့သူလည်းဒုက္ခသစ္စာတွေကြီးပဲအားလုံးကဒုက္ခသစ္စာတွေကြီးပဲဘဝတွေဘယ်လောက်ပဲများများဘယ်လောက်ပဲချမ်းသာတဲ့ဘဝလို့ထင်ထင်အားလုံးဒီဒုက္ခသစ္စာတွေကြီးပဲအဲဒီဒုက္ခသစ္စာတွေပါပဲဆိုတော့အမြင်ဟာဘုန်းကြီးတော်ပရိသတ်တွေမြတ်စွာဘုရားကဒုက္ခသစ္စာပါပဲလို့နာမည်တက်ပြလို့သာဘုန်းကြီးတော်ပရိသတ်တွေကယနေ့ဒုက္ခသစ္စာလို့သိနေကြတာကိုနော်မြတ်စွာဘုရားကတော့နာမည်တက်မပြဘူးဆိုရင်အော်တချို့ဘဝကဆင်းရဲတယ်တချို့ဘဝကချမ်းသာတယ်တချို့ဘဝကမခံနာဘူးတချို့ဘဝကခံနာတယ်ဒီလိုအမျိုးမျိုးမထင်မလားထင်လားကိုရောက်နေတဲ့ဘဝကလေးဆင်ပြေရင်အော်ချမ်းသာလိုက်တာအဆင်မပြေတော့မှဆင်းရဲလိုက်တာဒီလိုထင်တာကိုနော်မြတ်စွာဘုရားသခင်ကရောင်မြတ်ကြီးကတော့ဖြတ်သားလာခဲ့တဲ့ဘဝပေါင်းများစွာကိုပြန်ပြီးတော့မြင်နိုင်တဲ့စွမ်းရည်ရှိတယ်ပေါ့ဘာဉာဏ်နဲ့ပြန်မြင်တာလဲမြင်တော့ပောပေနိဝါဒနုဒတိဉာဏ်နဲ့လည်းမြင်တယ်။ဒေဝသကုဉာဏ်နဲ့လည်းမြင်တယ်။အဲဒီလိုမြင်တဲ့အခါမှာဘဝတစ်ခုတည်းမြင်တာလားဘဝတွေအားလုံးကိုခြုံငုံပြီးတော့မြင်တာလား ဘဝတွေအားလုံးကိုခြုံငုံပြီးတော့မြင်လိုက်တာအဲ့ဒီဘဝတွေအားလုံးခြုံငုံပြီးတော့ကြည့်လိုက်တဲ့အခါကျတော့ဒီဘဝတွေမှာဟိုဆင်းရဲနဲ့ဆင်းရဲတဲ့ဘဝတွေနာဆင်းရဲနဲ့ဆင်းရဲတဲ့ဘဝတွေပေဆင်းရဲနဲ့ဆင်းရဲတဲ့ဘဝတွေဘဝတိုင်းဘဝတိုင်းဒီဆင်းရဲတော့မှမလွတ်ကြဘူးဒီဖြစ်လေဝနာသိနဲ့ဒုက္ခတွေရောက်ကြတာပဲလက်ဖြစ်လေဝနာသိနဲ့ဒုက္ခတွေရောက်ကြတာပဲမြမဖြစ်လေဝနာသိနဲ့ဒုက္ခတွေရောက်ကြတာပဲခွေးကြံကဒိဋ္ဌိဖြစ်လေဝနာသိဘဝကဘလို့မှမလွတ်စားနိုင်ကြဘူးဒီတော့ဩနာသေးဆိုတဲ့ဒုက္ခဟာအမှုမဲ့မဲ့မဲ့နေလို့သာသိဒုက္ခများတယ်လို့မထင်ရပေမဲ့တကယ်တမ်းဟိုစင်းရဲ့ဆင်းရဲလာပြီဆိုရင်စိတ်မေတ္တာဒုက္ခများတာလက်တွေ့ခံစားနေရတာပဲเนาะဒါဆင်းရဲဖြစ်လာရင်လည်းပဲအမေတ္တာဒုက္ခများတယ်ဆိုတာလက်တွေ့အိယာဖြာကဖြစ်ဖို့တဲ့ပုဂ္ဂိုလ်တိုင်းသိကြပါတယ်အရာပြားကဖြစ်လာတော့သူများထုတ်ပေးမှထားနိုင်တယ်သူများခွန်ပေးမှစားနိုင်တယ်ခေါက်ကတွေပဲစောင်းဖို့လှဲဖို့တော့မှအနိုင်နိုင်ဆိုတဲ့အချိန်ကြီးမျိုးမှာဒုက္ခတွေမများဘူးလားများလားဒီကမောင်းလဲယောဂဝရဏတွေခါးစားလာရပြီဆိုလို့ရှိရင်လည်းပဲအသက်ရှူရတာကစမဝတဖို့ဖုံးလိုက်ဖုံးလိုက်နဲ့မောမောပန်းပန်းနဲ့ဝင်းဝင်းပန်းပန်းသက်ရှူပြီးတော့သေးခြင်းတရားကိုရင်ဆိုင်နေရတာအိမတန်ဒုက္ခများတာပဲနော်ဒါတွေဟာအဝိဇ္ဇာရဲ့ဖွံ့ဖြိုးမှုကြောင့်မိမိပျောက်ပျောက်သာဖြစ်နေကြပေမဲ့အဝိဇ္ဇာကိုခွာလန်းပြီးတော့ဉာဏ်နဲ့ကြည့်နိုင်တဲ့ပုဂ္ဂိုလ်များအတွက်ကတော့ဒီဒုက္ခတွေဟာနည်းနည်းဒုက္ခလားများများဒုက္ခအိမတန်ကြီးကျယ်တဲ့ဒုက္ခတွေပါတဲ့ဟာလားအိမတန်ကြီးကျယ်တဲ့ဒုက္ခတွေပါအဲ့ဒီဒုက္ခမျိုးစုံခံရတဲ့သာသနာကျင့်လေမှုကိုမြတ်စွာဘုရားသခင်ကရောမြတ်ကြီးကဗောဓိဘုရားရွှေပလင်းမတ္တသာတိရလာတဲ့အခါကျတော့ပရမမိမိခန္ဓာကိုယ်ရဲ့အကြောင်းကျိုးဆက်သွယ်မှုနဲ့ဖြစ်နေတဲ့ခန္ဓာတွေကိုကြည့်တဲ့ဖြစ်တယ်ဖြစ်ပြီးတော့ပြတ်တဲ့ဒုက္ခတွေများလိုက်တာဒီဘဝကနေပြီးတော့ဒီဘဝတွေပြန်ကြည့်ပြန်တော့လည်းပဲဒုက္ခကင်းတဲ့ဘဝတစ်ခုမှမတွေ့ဘူးဒီဘဝနဲ့ဘုံပြမဘုံဘယ်ဘုံဘဝပဲရရဒုက္ခတွေများလိုက်တာဒုက္ခတွေများလိုက်တာဒုက္ခတွေများလိုက်တာဆိုတော့ဒုက္ခဆိုတော့အတိကလေးမြတ်စွာဘုရားဘာလို့ပဲရွှေပလင်းမှာမသိရဘူးလားသိရပါဘူးပရမကြီးတော်ကတော့သံမုဒိသစ္စာလို့ခေါ်တဲ့ပရမပညာဒုက္ခဟိုတဲ့ဒုက္ခနားတဲ့ဒုက္ခသိတဲ့ဒုက္ခအဲ့ဒီဒုက္ခတွေကတော့ဘုံတော်ပရိသတ်တွေမြတ်စွာဘုရားဖရာလောင်းတော်သိတတ်တာမင်းသားဘောဟကတဲ့ကဥယျာဉ်တော်ကဒုက္ခစားထွက်ရင်းနဲ့ကိုယ်ရဲ့ပုံကိုယ်ရဲ့နားရဲ့ပုံကိုယ်ရဲ့သိရဲ့ပုံကိုယ်ရဲ့သူကိုယ်တိုင်းမတွေ့ကြရဘူးလားတွေ့ကြရလားအဲဒီလိုတွေ့ကြရကတည်းကဟိုနာသိရဲ့ဒုက္ခကိုတော့သူကောင်းကောင်းသိလာခဲ့ပြီနော်ဟိုနာသိဒုက္ခရဲ့သဘောကိုသူကောင်းကောင်းသိလာလိုက်ပြီအဲဒီလိုသိပြီးတဲ့အခါကျတော့ဒီဒုက္ခတွေမှလွတ်ကင်းရာဖြစ်တဲ့ဒုက္ခအိုရာရှိရင်အိုရာလွတ်တဲ့နေရာရှိမှာပဲနားရဲ့သဘောရှိရင်နားရဲ့သဘောမှလွတ်မြင်လွတ်ကင်းတဲ့သဘောရှိမှာပဲဒီတဘောရှိရတဲ့လွတ်တဲ့တဘောရှိမှာပဲလို့ဥနာတွေကိုကြည့်ပြီးတော့အဝလွတ်တဲ့တဘောအနာလွတ်တဲ့တဘောအသိလွတ်တဲ့တဘောစိတ်ထဲမှာမှန်းဆပြီးတော့မကြည့်နိုင်ဘူးလားကြည့်နိုင်ပါဘူး။အဲဒီလိုကြည့်နိုင်ရတဲ့အတွက်အဲဒီနေ့ညမှာပဲဘောင်ဆန်းခေါ်ပြီးတော့တောထွက်လာခဲ့တယ်။ဘာဖြစ်လို့တောထွက်လာခဲ့တယ်လဲမေးတော့အိုလွတ်ရာအနာလွတ်ရာအသိလွတ်ရာကိုရှာဖို့တောထွက်လာခဲ့တာဟုတ်လား။အဲဒီလိုတောထွက်လာခဲ့ပြီးတော့သမေတ္တနဲ့ငရဝရိယကျင့်တဲ့အခါမှာလည်းပဲဒုက္ခတွေများစွာတွေ့ရ။ဒါပေမဲ့အဲ့ဒီအချိန်လုံးကတွေ့တဲ့ဒုက္ခတွေကသံမုဒိသစ္စာလို့ခေါ်တဲ့ပညာဒုက္ခတွေတွေ့ကြတာပါနော်။ဒုက္ခစိတ်နဲ့ပြောလို့ရပါမလား။ဒုက္ခစိတ်ကဘယ်ကြားမှတွေ့ရလဲဆိုရင်နဲ့ဗောဓိမင်းရဲ့ရွှေပလင်းမှာရှုမှတ်သောတာပရိစ္ဆေသမုပ္ပန်နည်းနဲ့ခန္ဓာရဲ့သဘာဝတွေကိုထုတ်ပေါက်ကြည့်လိုက်တဲ့အခါကျတော့မှရှုမှတ်လိုက်တဲ့အခါကျတော့မှဒုက္ခအစစ်ရဲ့တဘာဝကိုသွားတွေ့တာကိုနော်အဲဒီကြတော့အော်မိမိရဲ့ခန္ဓာကိုကြည့်လိုက်တယ်ကြည့်လိုက်တယ်ဒုတိယတွေ့တယ်ဉာဏ်တရားတွေ့တယ်ခန္ဓာ၅ပါးတွေ့တယ်အဲဒီခန္ဓာ၅ပါးပြီးဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်ဖြစ်ပြတ်ပါလိစားတော့မိမိရဲ့ခန္ဓာကိုကြည့်လိုက်ပြန်တော့လည်းဘုံယုံနာခန္ဓာဖြစ်ပြတ်ဒုက္ခသစ္စာပဲတွေ့တာပဲပြမခန္ဓာကြည့်လိုက်ပြန်တော့လည်းဖြစ်ပြတ်ဒုက္ခသစ္စာယုံနာခန္ဓာဖြစ်ပြတ်ဒုက္ခသစ္စာ ဒီလောကလုံးမှာရှိတဲ့ပုဂ္ဂိုလ်တ attva အားလုံးတို့ရဲ့ခန္ဓာတွေကိုကြည့်လိုက်တိုင်းမှာလည်းပဲယုံနာခန္ဓာဖြစ်ပြဒုက္ခသစ္စာတွေကြည့်ပဲတရားလေးစားတယ်မတွေ့ရဘူးလားတွေ့ရအားလုံးဟာဒုက္ခသစ္စာတွေကြည့်ပဲလို့အဲ့ဒီလိုအမြင်သဘောပေါက်သွားတာဟုတ်လားအဲ့ဒီလိုသဘောပေါက်သွားတဲ့အချိန်မှာဒုက္ခသစ္စာပါပဲလို့သိလိုက်ရတဲ့အရှုခံတရားတွေပုဂ္ဂိုလ်တ attva ကိုရဲ့ဒုက္ခလားယုံနာရဲ့ဒုက္ခလားဘဂဝန္တရဝါရဲ့ဒုက္ခတွေတွေ့နေတုန်းကသံဝေဂညာ။ဘာညာလဲ။သံဝေဂညာ။ပုဂ္ဂိုလ်တွေဝေဒနာတွေသိတယ်ဒါသံဝေဂညာရတာတော့သူဝေဒနာကအိုရလိမ့်မယ်၊သူနာဒနာကနာရလိမ့်မယ်၊သူ့ဒေဝလုံးကသိရလိမ့်မယ်ဆိုတော့သံဝေဂညာမျှလောက်ပဲရခဲ့ပါလေ။ဒါကဝိပဿနာညာဖြစ်တာကြတော့ဝေဒနာရသေးတာမြေယုံနဲ့ဝိပဿနာညာဖြစ်ပါမလား။ဖြစ်ပါဘူး။ဘယ်ရှင်ကြမှာဝိပဿနာဖြစ်တော့ခန္ဓာကိုမြင်မှဘယ်ရှင်ကြမှာလဲယောနာခန္ဓာတို့ရဲ့ဖြစ်သဘောကိုမြင်လို့ပြေသဘောကိုမြင်လို့အဲ့ဒီတော့မှဩဒုက္ခအစိစရာဒါပါလားဟိုရာကအထိုက်လျောက်ကာကွယ်ပေးလို့ရတယ်နာရာကအထိုက်လျောက်ကာကွယ်ပေးလို့ရတယ်သီရာကအထိုက်လျောက်ကာကွယ်ပေးလို့ရတယ်ဒါပြင်မဲ့လို့လည်းပဲဖြစ်ပြီးပြတ်တတ်တဲ့သဘောဖြစ်ပြအိစသဘောကတော့ဘလို့မှအကာအကွယ်ပေးလို့မရနိုင်တဲ့အမြဲတမ်းဖောက်ပြပျက်စီးနေတဲ့မလို့မသိဖြစ်နေတဲ့ဒုက္ခတွေပဲလို့ဉာဏ်တော်ထဲမှာမပေါ်ဘူးလားပေါ့အဲဒီဒုက္ခကမှတကယ်တခြားလားဒုက္ခသစ္စာအစ်စ်လားဒါကြောင့်မလို့ဒုက္ခသစ္စာအစ်စ်ပရမတ်ထက်တဲ့ဒုက္ခသစ္စာအစ်စ်ဆိုတာကယုံနံခန္ဓာဖြစ်ပြဒုက္ခသစ္စာဟုတ်ကြလားယုံနံခန္ဓာဖြစ်ပြဒုက္ခသစ္စာအဲဒီဒုက္ခသစ္စာကမှဒုက္ခသစ္စာဖြစ်ပါပဲလို့အဲ့ဒီလိုသဘောပေါက်ခဲ့တယ်။အဲ့ဒီလိုသဘောပေါက်တဲ့အမြတ်မြတ်စွာဘုရားကဓမ္မစကားဗောဓနာတုတ်တန်ကိုဟောတဲ့အခါကျတော့ဇာတိပိဒုက္ခသရပိဒုက္ခဇာတိပိဒုက္ခမရဏပိဒုက္ခအပိယဟိသံယောကဒုက္ခပိယဟိဝိယောကဒုက္ခယံမိသနလပရိဓမ္မိဒုက္ခတခိတ္တနာပိစုပါဒနခန္ဓာဒုက္ခရှင်းသားတော်တဲ့လောကမှာဒုက္ခတွေများကြီးရှိတယ်။ဇာတိပိဒုက္ခဇာတိဆိုတဲ့တရားကလည်းဒုက္ခသရဒုက္ခသရပိဒုက္ခဝိညာဉ်တရားကလည်းဒုက္ခဇာတိပိဒုက္ခနာကျင်တရားကလည်းဒုက္ခမရဏမိဒုက္ခသိဉ္ဇင်းတရားကလည်းဒုက္ခအပိယိတံမြောကဒုက္ခမရှိမခင်မနေတဲ့ပုဂ္ဂိုလ်တွေနဲ့အတုတကောရှင်တွဲနေရခြင်းဟာလည်းပဲဒါလည်းဒုက္ခတရားပါပဲနော်ပိယိဝိညာဉ်ကဒုက္ခချက်ကနေတဲ့ပုဂ္ဂိုလ်တွေနဲ့အတုတကောမနေရဘဲနဲ့ကွဲကွာနေရခြင်းဟာလည်းပဲဒါလည်းပါတယ်ဒါလည်းဒုက္ခပါပဲယောသစ္စာနဲ့လည်းပရိဒါမိဒုက္ခလူသနာမပြည့်ဝခြင်းဟာလည်းပဲဒါလည်းဒုက္ခပါပဲလို့ဒီတရားကလေးတွေမောခဲ့ဘူးလားဟောခဲ့လားသို့တော့အဲ့ဒီဒုက္ခသည်ဘုန်းတော်ပရိသတ်တွေတကယ်ဒုက္ခအစင်းမှဟောရလားဒုက္ခအစင်းမှမဟုတ်သေးဘူးချက်သားတို့တဲ့အဲ့ဒါကသမ္မုဒိသစ္စာပညာဒုက္ခတွေပဲရှိနေသေးတယ်လောကကြီးထဲမှာတပုဂ္ဂိုလ်ကများနာလဲရတဲ့ဒုက္ခဒီကဒီကနဲ့သိနေတဲ့ဒုက္ခအဲ့ဒီဒုက္ခတွေပဲရှိနေသေးတာအဲ့ဒီဒုက္ခတွေကတကယ်တမ်းကျတော့အကာအကွယ်ပြီးလို့ရတယ်ပြောင်းလဲပြီးလို့ရတယ်ခိတ္တခန္ဓာခိုက်တဲ့အာဖြင့်ဒုက္ခတွေရှောင်းလို့တိမ့်လို့ရတယ်ဒါပေမဲ့တကယ်ဒုက္ခအစ်စ်ကတော့တဲ့ချက်သားတို့တဲ့ဘယ်လိုမှရှောင်းလိုက်တော့ရှောင်းလို့တိမ့်လို့မရနိုင်တဲ့ဘယ်လိုမှတားလို့ရှိလို့မရနိုင်တဲ့ဒုက္ခအစ်စ်တွေပါကွာလို့အဲ့ဒီသဘောကိုပြလို့တဲ့မြတ်စွာဘုရားသခင်ကတော်မြတ်ကြီးကနောက်ဆုံးမှာသင်္ခေတေနမေဇုပါရနေခန္ဓာဒုက္ခလို့မိကောင်းချုပ်ဆက်ပြီးတော့မဟုတ်ဘူးလားဟုတ်လားမှန်ပါပါဒီတော့ပရိသန္နိနေရခြင်းဒုက္ခစရကလည်းပဲခန္ဓာ၅ပါးမှလွတ်တဲ့ဒုက္ခရှိရလားမရှိပါဘူးပရိသန္နိနေရခြင်းဒုက္ခစရကလည်းပဲခန္ဓာ၅ပါးနဲ့ပေါင်းစပ်ဖွင့်စည်းထားတဲ့ဒုက္ခဖြစ်တဲ့အတွက်ဖြစ်ဖြစ်သဘောကိုလုံးစားလို့ရရလားမရှိပါဘူးဘုံရဲ့ဒုက္ခကလည်းခန္ဓာ၅ပါးနဲ့ပေါင်းစပ်ဖွင့်စည်းထားတာဖြစ်တဲ့အတွက်ဖြစ်ဖြစ်ဒုက္ခသစ္စာကိုလုံးစားလို့မရသာတဲ့ဒုက္ခကလည်းပဲခန္ဓာ၅ပါးနဲ့ပေါင်းစပ်ဖြစ်တာဖြစ်တဲ့အတွက်ပြည့်ပြည့်ဒုက္ခသစ္စာကိုနှောင်းစားလို့မရဆိုတော့ဘုန်းတော်ပရိသတ်တွေကဇာတိပိဒုက္ခဆိုတဲ့နေရာမှာပရိသန္ဓေနေရာသည်ဒုက္ခသစ္စာလို့ပြောပေမဲ့လို့လည်းပဲပရိသန္ဓေနေရာတော့ပြည့်ရမှာလားပြည့်ပြည့်ဒုက္ခသစ္စာအထိပေါက်အောင်ကြည့်ရမှာလားပရိသန္ဓေနေရာဒုက္ခဆိုတာကဒါကသမ္မုဒိသစ္စာပညာဒုက္ခနော်တကယ်ပရမတ်ဆောက်ကြည့်လိုက်တဲ့အခါကျတော့ပရိသန္ဓေနေရာဆရာကလည်းပဲကြာဖြစ်တာလားယုံနာနေဖြစ်နေတာလားယုံနာဆရာကလည်းပဲဖြစ်ဖြစ်ပြတတ်တဲ့သဘောရှိတဲ့ဖြစ်ဖြစ်ပါသစ္စာတော့
ဒါကြောင့်ပရိသန်နေနေတာဒီဒုက္ခသစ္စာပါလို့ပြောတဲ့စကားမှာသုတ္တန်နေနဲ့ယူရင်ပရိသန်နေနေတာဒီဒုက္ခပေါ့ဝိပဿနာနေနဲ့ယူတဲ့အခါကျတော့ဝိပဿနာဉာဏ်အသေးနဲ့ယူတဲ့အခါကျတော့ပရိသန်နေနေတဲ့ဗရကခန္ဓာ၅ပါးဖြစ်တာခန္ဓာ၅ပါးဒီဖြစ်ဖြစ်ပြတတ်တဲ့သဘောရှိတယ်အဲဒါကြောင့်အဲ့ဒီခန္ဓာ၅ပါးဒီဖြစ်ဖြစ်ဒုက္ခသစ္စာအဲ့ဒီအထိဉာဏ်ရောက်အောင်ကြိုးစားပြီးတော့ကြည်ဟုတ်လားအဲ့ဒီညာရအောင်ကြိုးစားပြီးတော့ကြည့်လိုက်တော့မှဒုက္ခအစ်စ်မှန်မှန်မှန်ကန်ကန်သိဖို့မရဘူးလားရလားသရာပိဒုက္ခပြာတိပိဒုက္ခမရဏံပိဒုက္ခဒါလည်းဒီတိုင်းပဲပေါ့နော်ဩရဏရေသေးတဲ့ဆရာကလည်းပဲရချလားခန္ဓာ၅ပါးဖြစ်တာလားခန္ဓာ၅ပါးဖြစ်တာပါပဲသံမုဒိပညာအနေနဲ့ပြောမယ်ဆိုရင်ဩဩနေတဲ့ပုဂ္ဂိုလ်နားနေတဲ့ပုဂ္ဂိုလ်သိနေတဲ့ပုဂ္ဂိုလ်မရဘူးလားယူရလားဟာအမြင်နဲ့ကြည့်လိုက်တာလေသမုဒိသစ္စာအမြင်နဲ့ကြည့်လိုက်တာတနည်းအားဖြင့်ပြောတော့သုတ်တန်နည်းနဲ့ကြည့်လိုက်တာဒီလိုမဟုတ်လားအဘိဓမ္မာနိဝိပဿနာနည်းနဲ့ကြည့်လိုက်တဲ့အခါကျတော့ဩရာတိနဲ့ပဲခန္ဓာဘယ်နှပါးနာရာတိနဲ့ခန္ဓာဘယ်နှပါးသီရာတိနဲ့ပဲခန္ဓာဘယ်နှပါးမကြောမချစ်မကင်မနစ်တဲ့ပုဂ္ဂိုလ်တွေနဲ့ပေါင်းပါရှင်တဲ့နေရာချင်းဟာလည်းခန္ဓာဘယ်နှပါးရှိခင်နေတဲ့ပုဂ္ဂိုလ်တွေနဲ့ကိုယ်ကွင်းပြီးတော့နေရာချင်းဟာလည်းခန္ဓာဘယ်နှပါးဆေးလုံးဆန္ဒမပြည့်ဝချင်းဟာလည်းခန္ဓာဘယ်နှပါးအလုံးဝခန္ဓာ၅ပါးကြီးပဲတမ္မုဒိနည်းနဲ့ပြင်မဲ့ဆိုရင်မျိုးမျိုးအခြေအရာလေးတွေတွေ့ရပြင်မဲ့လို့လေပရမအမြဲသစ္စာမျိုးနဲ့ကြည့်လိုက်တဲ့အခါကျတော့အမျိုးမျိုးတွေ့ရတယ်လားဓမျိုးတွေလားအဲဒီဓမျိုးတွေတိကျလားခန္ဓာ၅ပါးလားခန္ဓာ၅ပါးဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်ခန္ဓာ၅ပါးဖြစ်ပြက်ပါသစ္စာဒုက္ခသစ္စာအဲဒီအမြင်လေးရမှပရမဆိုင်တဲ့ဒုက္ခသစ္စာကိုမြင်တယ်လို့ခေါ်တယ်ဟုတ်တယ်မလားအဲဒါကြောင့်ဩရာကိုကြည့်ပြီးတော့ဝိညာဉ်ခန္ဓာတို့ရဲ့မမြဲတဲ့သဘောကိုမြင်အောင်ကြည့်ပါ။နာရတဲ့သဘောကိုတွေ့ရင်လည်းဝိညာဉ်ခန္ဓာတို့ရဲ့မမြဲတဲ့သဘောကိုမြင်အောင်ကြည့်ပါ။သိတဲ့သဘောတွေ့ရင်လည်းဝိညာဉ်ခန္ဓာတို့ရဲ့မမြဲတဲ့သဘောကိုမြင်အောင်ကြည့်ပြီးတော့ဩရာကအိစ္ဆသဘောပဲ၊ဒါကဒုက္ခသဘောပဲ၊ဒါကနတ္တသဘောပဲဖြစ်ဖြစ်ဒုက္ခသစ္စာပါပဲလို့အဲဒီလိုပေါ့အောင်ကြည့်နိုင်ရင်ခန္ဓာပရိစ္ဆေသမုပ္ပါဒ်ကိုရှုနေရင်မှတ်နေရင်ကြည့်နေရင်လေ့လာနေရင်လည်းပဲဝိပဿနာဉာဏ်နဲ့မပြောလားဖြစ်လားဖြစ်တာပဲပေါ့နော်တေကောင်တရားဤဒုက္ခသစ္စာရဲ့သဘောကိုဘာလို့ပဲနဲ့ရှုမလဲမှပိုင်ပိုင်နဲ့သိပါတဲ့အခါကျတော့အဲဒီဒုက္ခဆိုတဲ့ခန္ဓာ၅ပါးရုပ်နဲ့နှစ်ပါးဘာကြောင့်ဖြစ်တယ်လဲဆိုတဲ့အကြောင်းတရားကိုရှာကြည့်လိုက်တယ်နော်အဲဒီကြောင့်တရားကိုရှာကြည့်လိုက်တဲ့အခါကျတော့အဲဒီကြောင့်တရားကိုရှာတွေ့မှလားသမုဒိယသစ္စာတွေ့မှလားသမုဒိယသစ္စာတွေ့မယ်သမုဒိယသစ္စာသရကအပိဓမ္မာနိနဲ့တည်းရပြောလိုက်မယ်ဆိုရင်တဏ္ဍာဆိုတဲ့လောဘတရားဘာတရားလဲတဏ္ဍာဆိုတဲ့လောဘတရားဒီသမုဒိယသစ္စာဟုတ်ရဲ့လားသမုဒိယသစ္စာဘာဖြစ်လို့သမုဒိယသစ္စာလို့ပြောရတာလဲဟောဒီခန္ဓာကြီးကိုအကျဉ်းချင်းဖန်ပြပြုတ်လို့ပေးတတ်လို့ခန္ဓာအင်းကိုအကျဉ်းချင်းဖန်မှတိဆောက်ပေးတတ်လို့သူဒီခန္ဓာဖြစ်ကြောင်းတရားဒုက္ခဖြစ်ကြောင်းတရားသမုဒိယသစ္စာတရားဟုတ်ရဲ့လားအဲဒါကြောင့်ဘုရားဘုရားပြောပြပြလာတဲ့အခါကျတော့ပြောပြလာတဲ့အခါကျတော့အဲဒီတဏ္ဍာတရားကိုပဲမကြောဝါခဲ့ဘူးလားကြောဝါခဲ့အနိဘာသတိတဏ္ဍာရတဏ္ဍာဟုတ်တာအနိစ္စတာဂါကရဂွေတံတော်ကာကရဂဝိတ္တောဒုက္ခသတိပုဏ္ဏပုဏ္ဏကာကရကတိသောဒိမုဏကေအနကဟတိသဗ္ဗတိပါဒုက္ခဘေကကဂုဏဝိသင်္ခတံဝိသင်္ခရကတံစိတ်တံတဏနံခယမိစကာတဏယောက်ျာလက်သမားတဏကိုတင်စားလိုက်တာလက်သမားနဲ့တင်စားပြီးတော့ပြောတယ်နော်ဘာဖြစ်လဲတဏကိုလက်သမားနဲ့တင်စားပြီးတော့ပြောလိုက်တယ်ဟောဒီခဏယဤကိုအကျဉ်းပြမတိသဗ္ဗလို့တဏကိုလက်သမားနဲ့တင်စားပြီးတော့ပြောလိုက်တာတဏှာဆိုတဲ့လက်သမားမင်းရဲ့အပြစ်တင်တာတွေ့ပြီ။ဘာရခန္ဓာကိုယ်ကြီးဘဝတန္တရာဆက်ဆက်မှာဘဝတစ်ခုပြီးတစ်ခုဘဝတစ်ခုပြီးတစ်ခုဘဝပေါင်းများစွာခန္ဓာရင်းနေခြင်းခြင်းပမာဖြစ်လာခြင်းနဲ့မင်းရဲ့ဘယောကမင်းရဲ့လက်ချက်ဆိုတာငါပြီးပြီ။အဲဒီခန္ဓာရင်းကြီးကိုတိဆောက်တတ်တဲ့အတွက်ဒိဋ္ဌနာသည်တခြားနဲ့တူတာလားလက်သမားနဲ့တူတာလားလက်သမားနဲ့တူတဲ့မင်းကယနေ့ပိုင်ပိုင်နဲ့တွေ့ပြီတဲ့မင်းဟာခန္ဓာရင်းကိုဒီသောတတ်တဲ့အကြောင်းတရားဒုက္ခသစ္စာကိုပြလို့ပန်နေပြရတဲ့အကြောင်းတရားဒါကြောင့်မလို့မင်းဒီဗာသစ္စာလဲသမုဒိယသစ္စာသမုဒိယသစ္စာဖြစ်တဲ့တဏှာလောဘရဲ့သဘာဝကိုလည်းပဲမြတ်စွာဘုရားပန်မနေနဲ့မလေးကလာသေးပါလားခန္ဓာ၅ပါးကဗာသစ္စာခန္ဓာ၅ပါးရာဇိရဲ့အကြောင်းဒီတခြားလားတဏှာလားအဲ့ဒီတဏှာကဗာသစ္စာ သမုဒိယသစ္စာဒီကမလားတဏှာဒီသမုဒိယသစ္စာလို့ပြောတာကအဘိဓမ္မာနည်းနဲ့ပြောလိုက်တာနော်ပရိသတ်မောပန်နည်းနဲ့ပြောလိုက်မယ်ဆိုရင်သမုဒိယသစ္စာ၅ပါးတွေ့ပါတယ်ဘယ်နှပါးလဲ၅ပါးဘယ်လိုတွေလဲမေးတော့နှစ်ပါးတွေ့ဖို့ကိုကြည့်မယ်ဆိုရင်အဝိဇ္ဇာနဲ့သင်္ခါရတွေ့တယ်နှစ်ပါးတော့ကိုကြည့်ကြည့်ရင်တဏှာရဲ့ဥပါဒါရဲ့ဓမ္မဘဝရဲ့အဲ့ဒီတရားတွေဒီပါသစ္စာတွေတော့သမုဒိယသစ္စာဒီလိုမလားပြန်ပြောပရိစ္ဆေသမုပ္ပါဒ်တရားမှာသမုဒိယသစ္စာဘယ်နှပါးရှိဘယ်လိုတွေပါလဲပြောကြည့်တော့ပါဦးတရားဘယ်နှပါးလဲအရိယ၅မျိုးကသမုဒိယသစ္စာဒီလိုမလားဝိညာဏယောသလဝေရဏဘာမဝေရဏကဘာသစ္စာသမုဒိယသစ္စာကြောင့်ဘာသစ္စာဖြစ်အဝိဇ္ဇာသင်္ခါရအကျေကြောင့်သမုဒိယသစ္စာတဏှာဥပါဒံကာမဘောတဏှာဥပါဒံအဝိညာဏယောသလဝေရဏဘာမဝေရဏပိစ္ဆောပါအကျိုးဒုက္ခသစ္စာတဏှာဥပါဒကံပိစ္ဆောပါအကျိုးသမုဒိယသစ္စာသာတိသရမရဏအနာဂအကျိုးဒုက္ခသစ္စာဆိုတော့သံဃာကြီးတွေမှာသမုဒိယသစ္စာတွေဖြစ်လဲဒုက္ခသစ္စာတွေဖြစ်လဲသမုဒိယသစ္စာတွေပေါက်ပွားလဲဒုက္ခသစ္စာတွေဖြစ်လဲဆိုပြီးတော့အကျောင်းနဲ့အကျိုးတွေသံဃာမလဲဘူးလားလဲသစ္စာဘယ်နှပါးနဲ့လဲခဲ့တော့သစ္စာနှစ်ပါးနဲ့လဲခဲ့တာဘာသစ္စာနဲ့ဘာသစ္စာလဲခဲ့တာပါလိမ့်သမုဒိယသစ္စာကအဝိဇ္ဇာနဲ့သင်္ခါရအဝိဇ္ဇာသင်္ခါရဆိုရင်ဒုက္ခသစ္စာကဘယ်လိုလဲတော့ဝိညာဏယောသလယရဏနောက်တစ်ခါအဲ့ဒီဘာမှသမုဒိယသစ္စာတွေထပ်ပြီးတော့မပပါဘူးလားပါပါသမုဒိယသစ္စာတွေထပ်ဖြစ်တော့တာဘယ်လိုဒီပဲလဲလို့ဆိုရင်ခန္ဓာ၅ပါးရှိတယ်အဲ့ဒီခန္ဓာ၅ပါးကိုခန္ဓာ၅ပါးမှမသိတဲ့အခါကျတော့အဲ့ဒီခန္ဓာ၅ပါးကိုတဲ့တာယာတမနှစ်သက်တွေ့တာတဲ့သဘောတွေမပြောဘူးလားဖြစ်သာယတမနှစ်သက်တွေ့တာတဲ့သဘောကတဏ္ဍာပုဂ္ဂိုလ်တ ত্ত্ব အလို့ယူတဲ့အမျိုးကဒိဋ္ဌိဆိုတဲ့ဥပါဒံဟုတ်တယ်မလားအရိတဏ္ဍာဥပါဒံအဟုတ်ချုပ်တဲ့ကံတွေပြုလိုက်တဲ့အခါကျတော့အရိကံတွေပါတယ်လေကာမဘဝအားလုံးပေါ်လိုက်တော့တဏ္ဍာရဲ့ဥပါဒံရဲ့ကာမဘဝရဲ့တရားဘယ်နှမျိုးလဲအရိတရားလုံးမျိုးတွေတခြားလားသမုဒိယသစ္စာပဲလားသမုဒိယသစ္စာဘယ်ပေါ်မှာဖြစ်တဲ့သမုဒိယသစ္စာလဲမင်းရဲ့ပိစ္ဆောပံခန္ဓာ၅ပါးအပေါ်မှာဖြစ်တဲ့သမုဒိယသစ္စာဒါကပိစ္ဆောပံခန္ဓာ၅ပါးဖြစ်လာမယ်ဆိုရင်ခန္ဓာ၅ပါးကိုခန္ဓာ၅ပါးလို့သာမသိကြရင်ဘာသစ္စာတွေပြန်ဖြစ်မယ်သမုဒိယသစ္စာဘယ်လိုတွေပြန်ဖြစ်မယ်တဏှာဥပါဒါကာမဘဝတွေပြန်ဖြစ်မယ်ဟုတ်လားအဲဒီသမုဒိယသစ္စာတွေပြန်ဖြစ်ရင်အနာဂတ်မှာဘာသစ္စာတွေပြန်ရအောင်မလဲဒုက္ခသစ္စာဘယ်လိုတွေလဲတော့သာတိသရမရဏတွေအသိပြမရဘူးလားယသူကလည်းခန္ဓာဘယ်နှပါးလဲဘယ်လိုတွေပါလဲအဲဒါကြောင့်အကြောင်းသမုဒိယသစ္စာဖြစ်လဲဂျိုဒုက္ခသစ္စာတွေရလိုက်အကြောင်းသမုဒိယသစ္စာတွေဖြစ်လဲဂျိုဒုက္ခသစ္စာတွေရလိုက်တဏှာယောက်ျားလက်သမားငါရဲ့တန်တန်ငါရဲ့ခန္ဓာအင်းကြီးကိုအကျဉ်းချင်းဗမာမိတ်ဒီဆောက်ပေးနေတာဘဝများစွာသန္ဓရာကကာလကစပြီးတော့ယနေ့အထိမင်းဒီဆောက်ပေးတဲ့ဒဏ်ကိုငါခံနေရတယ်။သံဝရိယသစ္စာရဲ့ထုံးတဲ့ချက်ဒီမြတ်စွာဘုရားပွင့်တဲ့အချိန်ကာလအထိမခံရဘူးလားခံရလား။မြတ်စွာဘုရားမွန်းလို့လည်းပဲအိုနာပေဒုက္ခတွေကျင့်ရလားမေးတော့မကျင့်ပါဘူး။မြတ်စွာဘုရားမွန်းလို့လည်းပဲအိုရာဘုရင်တရားမကျင့်ဘူး။မြတ်စွာဘုရားမွန်းလို့လည်းပဲနာကျင်တရားမကျင့်ဘူး။မြတ်စွာဘုရားမွန်းလို့လည်းပဲသိခြင်းတရားမကင်းဘူးသူလည်းအနာဘိဒုက္ခတွေ့နေရတာပဲတခြားရဲ့လက်ချက်ကသမုဒိယသစ္စာရဲ့လက်ချက်သမုဒိယသစ္စာရဲ့လက်ချက်ကမြတ်စွာဘုရားဖြစ်တဲ့ဘဝမှာတောင်မှဟောဒီယောက္ခဏကြီးကဘုရားတရားဟောလိုက်နာလိုက်ပေးလိုက်အမျိုးမျိုးမတွေ့ရဘူးလားပြရလားအဲဒါကြောင့်တဏှာယောက်ျားလက်ထဲမှာမင်းရဲ့အပြစ်တွေငါပေးပြီတဏှာတော်လည်းမင်းခန္ဓာအင်းကြီးကိုကျင့်ကြံဆမတိသောက်လာခဲ့တဲ့အတွက်ဟောဒီခန္ဓာအင်းကြီးနဲ့ဘုရင်သားရဲ့ဘိညာဉ်တရားတွေထပ်ပါနေကြရတဲ့ဘဝပေါင်းရခဲ့ပြီဒီဘဝမှာတော့မင်းရဲ့အပြည့်ကငါတို့ကြီးဖြစ်တဲ့အတွက်မင်းကိုနောက်ထပ်ခန္ဓာအပြည့်တိသောက်ဖို့မပြီးတော့ဘူးတဲ့မကြောက်ရခဲ့ဘူးလားကြောက်ရခဲ့လားဘာကိုတိသောက်ဖို့မပြီးတာလဲ ခန္ဓာအိမ်ကိုကျင်းကျင်းဖမ်းမှဒီဆောက်ခွင့်မပြီးတော့ခန္ဓာအိမ်ကျင်းကျင်းဖမ်းမှဒီဆောက်ခွင့်မပြီးတော့ဘူးဆိုတာကဘာပြောတာလဲမေးတော့သံမုဒိယသစ္စာဆိုတဲ့တဏှာလောဘကငါတတ်လိုက်ပြီတဲ့ဟုတ်ရလားဘယ်လိုကတတ်လိုက်တာလဲသံမုဒိယသစ္စာဆိုတဲ့တဏှာလောဘကအနစ်ပြတ်ငါတတ်လိုက်ပြီတဏှာမရှိတော့ဘူးဟုတ်လားဒီတော့ဘောဇံပရိသတ်တွေဒုက္ခတွေဒုက္ခကျင်းလာတာဒီခြားကြောင့်ကျင်းလာလားခန္ဓာမရလို့ကျင်းလာတာခန္ဓာတွေဒုက္ခကျင်းလာတာဒီဘာမရလို့ပါလေခန္ဓာမရတာဒီခြားကြောင့်လားတဏှာကိုတတ်လို့လားဒါသူ့ရဲ့လမ်းကြောင်းလေးပဲဟုတ်တယ်မလားပရိသတ်သမုပ္ပါဒ်တရားကိုကြည့်ပြီးတော့လမ်းကြောင်းလေးဖော်ကြည့်လိုက်ပါဆိုရင်တဏှာကိုမတတ်နိုင်လို့ခန္ဓာရတယ်ခန္ဓာရလို့ခန္ဓာတွေဒုက္ခတွေးတယ်ကြောက်ကြည့်နေတဏှာမတတ်နိုင်လို့ခန္ဓာရတယ်ခန္ဓာရလို့ဥနာတိဒုက္ခတွေတွေ့နေရတာနော်ဒါပရိသတ်သမဘလည်းတဲ့သဘာဝလေးကိုချုပ်ပြောလိုက်တာဇာမေကြီးကမလို့ပြောမလဲစင်နာမတတ်နိုင်လို့ခန္ဓာရတယ်ခန္ဓာရလို့ဥနာတိဒုက္ခတွေ့တယ်နော်အတိတ်ကိုဇာမေကြီးတော့ဘုရားစောပန်ကလည်းအနာဂတ်ဒီနှံ့ညွှန်ကြည့်လိုက်တာဒီတိုင်းမတွေ့ဘူးဟုတ်တယ်မလားဒီတော့ခန္ဓာကိုယ်နာသိဆိုတဲ့ဒုက္ခတွေမတွေ့ကြပါဘူးဆိုရင်ဘုန်းတော်ပရိသတ်တွေကဘာလို့မလဲခန္ဓာမရအောင်လို့ဘာလို့မလဲခန္ဓာမရအောင်လို့ဆိုတော့ဇာတိမရအောင်လို့ပေါ့ဟုတ်ရဲ့လားကိုယ်နာသိကသရမရဏခန္ဓာကဇာတိဇာတိရှိလို့သရမရဏဖြစ်တာဘာရှိလို့သရမရဏဖြစ်တော့ဇာတိရှိလို့သရမရဏဖြစ်တာခန္ဓာရှိလို့ကိုယ်နာသိတွေ့တာဘုရားတွေမတွေ့ကြပါဘူးဆိုရင်ဘာမရှိအောင်လုပ်ရမှာလဲဓာတိမဖြစ်အောင်လုပ်ဘာမဖြစ်အောင်လုပ်ရမလဲဓာတိမဖြစ်အောင်လုပ်ဓာတိမဖြစ်ကြပါဘူးဆိုရင်ဘုန်းတော်ပရိသတ်တွေပြိပတ်ကျနာသားဒီလိုမလားဒီတော့ဘုရားတွေမတွေ့ကြရင်ဓာတိမဖြစ်အောင်လုပ်ဘုရားတွေမတွေ့ကြရင်ခန္ဓာမဖြစ်အောင်လုပ်ခန္ဓာမဖြစ်ခြင်းရင်တဏှာသမုဒ္ဒယသစ္စာကိုဘာနဲ့တတ်မလဲဉာဏ်နဲ့တတ်မခင်နာပါဆိုတဲ့ဉာဏ်နဲ့ပတ်မဲ့ကရှင်းပါဖြစ်အောင်ကြိုးစားဟုတ်တယ်မလားအဲဒီတော့ပရိစ္ဆေသမုပ္ပါဒ်တရားကိုကြည့်ပြီးတော့ဩတို့ရဲ့တဏ္ဍာမှာတဏ္ဍာရှိလို့ခန္ဓာဖြစ်တယ်ခန္ဓာဖြစ်လို့ဘုနာတိနဲ့တွေ့တယ်ဘုနာတိမတွေ့ကြပါဘူးဆိုရင်ခန္ဓာမဖြစ်အောင်လုပ်ရမယ်ခန္ဓာမဖြစ်စေကြပါဘူးဆိုရင်တဏ္ဍာကိုတတ်ရမယ်ဆိုတော့ကောက်ချက်ကလေးတွေမရဘူးလားယအဲ့ဒီနည်းနဲ့အများအားသုံးသပ်ပေးပါဆင်ခြင်ပေးပါနှလုံးသွင်းပေးပါလက်တွေ့လည်းပြသနေအောင်ကြိုးစားပေးပါတဲ့နော်ဒါကြောင့်မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်ကမြတ်စွာဘုရားသခင်ကရောမြတ်ကြီးကတာဂရရှင်မတ်တွေကိုမေးတယ်ရှင်သာတို့တဲ့မင်းတို့ကိုယ့်ရဲ့ခန္ဓာကိုယ့်ရဲ့ဘဝကိုအကျဉ်းချင်းပါမသုံးသပ်ကြည့်ကြပါရဲ့လားလို့မမေးဘူးလားမေးရှင်သာတို့ကိုယ့်ကိုယ်ကိုပြန်သုံးသပ်မိကြပါရဲ့လားဒီလိုမေးတာပေါ့နော်ပြန်ပြီးတော့သုံးသပ်ပါရဲ့လားအမြင်မှလေးတွေရအောင်ကြိုးစားကြပါရဲ့လားကိုယ့်ရဲ့ခန္ဓာကိုယ့်ရဲ့ဘဝကြီးရဲ့တကယ်ဖြစ်တဲ့ဖြစ်စဉ်တွေကိုပြန်ပြီးတော့သုံးသပ်ဆင်ခြင်မေးကြပါရဲ့လားဒီလိုမေးတယ်အဲဒီလိုမေးတဲ့အခါကျတော့သာဝရရှိမတဲ့ကဘာမှမပြောဘူးတိတိဆက်ဆက်ဖြစ်အဲဒီတော့တိတ်ဆက်ငင်းနေစားနေတဲ့အခါကျတော့ရှင်သာရိပုတ္တရာမထေရကြီးကပြောတယ်ရှင်ဘုရားဟောဒီမေးခွန်းရဖြေကတော့သာဝရရှိမတဲ့ရဲ့အရာမဟုတ်ပါဘူးသာဝရရှိမတဲ့ကဒီမေးခွန်းကိုပိုင်ပိုင်နဲ့ဖြေနိုင်တဲ့အနေကမရှိတော့ပါဘူးခင်ဗျာ။ဒါကြောင့်မလို့ရှင်ရသားလေးရင်အဲ့ဒီမေခွန်းရဲ့အဖြေကိုကိုယ်တိုင်ဖြေရမယ်သဘောရှိပါတယ်။အဲ့ဒါကြောင့်မလို့အရှင်ဘုရားသနာတဲ့ဖြစ်ဒီမေခွန်းကလေးကိုအရှင်ဘုရားကိုယ်တိုင်နဲ့ပြန်လည်ပြီးတော့ဖြေပြပါလို့မဆောက်ထားပါနဲ့ဆောက်ထား။ဘယ်လိုပါလဲပြန်ပြရမှာလဲ။မြတ်စွာဘုရားကိုယ်တိုင်ပြန်ဖြေပါဆောက်ထားလိုက်တာ။ဟုတ်တယ်မလား။ဘာလို့လဲဆောက်ထားလိုက်တဲ့အခါကျတော့မြတ်စွာဘုရားတခင်ကရမကြီးကရှင်သားတို့သတ္တမရာလုံးမှာဖြစ်လာကြတဲ့ဘဝပေါင်းများစွာခြုံငုံပြီးတော့ကြည့်လိုက်မယ်ဆိုရင်ဘယ်ဘဝပဲရောက်ရောက်တခြားနဲ့နေလို့ချောရတာလားဥနာသေးနဲ့နေလို့ချောရတာဥနာသေးလက်တော့ဘဝများရှိရလားဒီဘောရောက်လဲဥနာသေးပဲလက်ဘောရောက်လဲဓမ္မဘောရောက်လဲခွေးကျက်ကဒိဋ္ဌိဖြစ်လဲဘယ်ဘောဘဝဘယ်ဌာနပဲရောက်ရောက်မင်းတို့ရဲ့ဘဝသည်ဥနာသေးနဲ့လွတ်တဲ့ဘဝမရှိပါဘူးကွာတဲ့ကျန်တဲ့နေရာလေးမျိုးဖြစ်ရင်နေမယ်ဥနာသေးကတော့များတာဖြစ်နေတာပဲဒါကြောင့်မလို့ကိုယ့်ကိုယ်ကိုပြန်သုံးသပ်ဆက်မဆိုရင်ဘယ်ကနေစသုံးသပ်မလဲဥနာသေးကစသုံးသပ်လိုက်ပါဟုတ်လားဘယ်ကနေစသုံးသပ်ပါလဲဟောငါရထားတဲ့ဘဝလေးဒီ ဘုံရင်းဆင်းရဲမကင်းတဲ့ဘဝပါလား။နာရင်းဆင်းရဲမကင်းတဲ့ဘဝပါလား။သိရင်းဆင်းရဲမကင်းတဲ့ဘဝပါလား။အဲဒီတော့ဘာလို့ရမလဲ။ဘုံသားပေးပါ၊ဆင်ရင်ပေးပါ၊နှလုံးသွင်းပေးပါ။အဲဒီတော့မမဆင်ရင်နှလုံးသွင်းလိုက်တဲ့အခါကျတော့မြန်မာလေးတွေမရဘူးလား။အဲဒီတော့မြန်မာလေးတွေရတဲ့အခါကျတော့လောဘဒေါသကိလေသာတရားတွေမပြေအောင်ဒေါသဒေါသကိလေသာတရားတွေမပြေအောင်တဏမာနဒိဋ္ဌိဒေါသကိလေသာတရားတွေမပြေအောင်မကြောက်ဘူးလားကြောက်လားတခြားကြောင့်ကြောက်တာလားခန္ဓာရဲ့အပြစ်မြင်လို့လားကြောက်တော့ခန္ဓာမှာဘာပြည့်ရှိတော့ဩနာပေးဆိုတဲ့အပြည့်ရှိတယ်ဘာပြည့်ရှိပါလိမ့်ပေခြင်းဆင်းရဲတဲ့မကင်းတဲ့အပြည့်ရှိတဲ့နာခြင်းဆင်းရဲမကင်းတဲ့အပြည့်ရှိတဲ့ပေခြင်းဆင်းရဲမကင်းတဲ့အပြည့်ရှိတဲ့အင်မတကြီးမားတဲ့အပြည့်ရှိဘယ်နှမျိုးလဲဒီခန္ဓာမှာမရှိဘူးလားရှိလားဒါဟောဒီခန္ဓာကိုယ်ကြီးကသုံးသပ်ကြည့်သားမှာဆိုရင်ဘုရားပရိသတ်ဒီအရင်ဆုံးတရားမဲ့သဘောဒီဒီသုံးမျိုးပဲဟုတ်ရဲ့လားပေခြင်းဆင်းရဲနဲ့မကင်းတဲ့ခန္ဓာကိုနာခြင်းဆင်းရဲနဲ့မကင်းတဲ့ခန္ဓာကိုပေခြင်းဆင်းရဲနဲ့မကင်းတဲ့ခန္ဓာကိုယ်ကြီးဖြစ်ပါကလားအဲဒီတော့ဘာလို့ပြရမလဲသုံးသပ်ပြရမယ်ဆင်ញင်ပြရမယ်နှလုံးသွင်းပြရမယ်နော်ဒါကြောင့်ဘုန်းတော်ပရိသတ်တွေလည်းယနေ့ဝိပဿနာတရားတွေရှုတဲ့အခါလည်းရှုပါဝိပဿနာတရားတွေမရှုဘဲနဲ့ကျန်နေတဲ့အချိန်တွေမှာလည်းပဲခန္ဓာကိုယ်ကြီးကဘာလို့နေရမလဲသုံးသပ်ဆင်ញင်ပြဘယ်လိုသုံးသပ်ဆင်ញင်ပြရမှာပါလဲကိုယ်ရှင်ဆင်းရဲမကင်းတဲ့ခန္ဓာကိုယ်ကြီးပါလားနာခြင်းဆင်းရဲနဲ့မကင်းတဲ့ခန္ဓာကိုယ်ကြီးပါလားသိခြင်းဆင်းရဲနဲ့မကင်းတဲ့ခန္ဓာကိုယ်ကြီးပါလားအများကဘာလို့မရမှာလဲသုံးပါးပေးပါချင်းချင်းပေးပါနှလုံးသွင်းပေးပါတဲ့ဟုတ်ရဲ့လားအဲဒီတော့သုံးလားဆင်းချင်းနှလုံးသွင်းပြီးတဲ့အခါကျတော့ဩဥဉ္ဇင်းတရားကရှိနေပြီနာခြင်းတရားကရှိနေပြီသိခြင်းတရားလည်းရှိနေပြီဟောဒီဥဉ္ဇင်းနာခြင်းသိခြင်းဆိုတဲ့တရားတွေဘာကြောင့်ဖြစ်ပါလိမ့်မလဲလို့လည်းပဲသင်္ကေတပြီးတော့သုံးသပ်ကြည့်ဖို့မလိုဘူးလားလို့လားဘုရင်ဆရာတွေ့တယ်ဘုရင်ဆရာမကင်းကြဘူးအော်ဟောဒီဘုရင်ဆရာတွေဘယ်လိုကြောင့်ဖြစ်ပါလိမ့်နာခြင်းဆရာနဲ့တွေ့တိုင်းတွေ့တိုင်းဘယ်လိုသုံးသပ်မလဲနာခြင်းဆရာတွေဘယ်လိုကြောင့်ဖြစ်ပါလိမ့်ပေခြင်းဆရာနဲ့တွေ့တိုင်းတွေ့တိုင်းဘယ်လိုသုံးသပ်မလဲပေခြင်းဆရာတွေဘယ်လိုကြောင့်ဖြစ်ပါလိမ့်ဒါကလည်းသုံးသပ်ဖို့လိုတယ်တဲ့ဟုတ်တယ်မလားဘောလာတိကျော်လာတဲ့မဖြစ်သေးဘူးသူရဲ့ကြောင့်တရားရှာကြည့်လို့လည်းမလိုဘူးလားလို့လားဘုရားရှင်ဆင်းရဲနဲ့တွေ့ပြီဆိုရင်ဟောဒီဘုရားရှင်ဆင်းရဲဘယ်လိုကြောင့်ဖြစ်ပါလိမ့်မလဲနာခြင်းဆင်းရဲနဲ့တွေ့ပြီဆိုရင်လည်းဟောဒီနာခြင်းတရားတွေဘာကြောင့်ဖြစ်ပါလိမ့်မလဲသိခြင်းဆင်းရဲနဲ့တွေ့ရင်လည်းဟောဒီသိခြင်းတရားတွေဘာကြောင့်ဖြစ်ပါလိမ့်မလဲလို့လည်းသုံးသပ်ပေးဖို့မလိုဘူးလားလို့လားဘုရားရှင်အဲဒီတော့သုံးသပ်ပေးလိုက်တဲ့အခါကျတော့မြတ်စွာဘုရားတခင်ဗရမကြီးကခြေသားလို့တဲ့ဘုရားရှင်ဆရာနာရှင်ဆရာဒေရှင်ဆရာအကြောင်းတရားကိုသင်လို့တခြားမှာသာမကြီးပါနဲ့ပရိစ္ဆေသမုပ္ပါဒ်မှာကြည်လိုက်ပါဘယ်မှာညံ့ပါလဲပရိစ္ဆေသမုပ္ပါဒ်ကြည်လိုက်တဲ့အခါကျတော့ဘာတွေ့ကလေးဓာတိဘာတွေ့ပါလဲဓာတိပစ္စယသုနာတိဖြစ်တာဒီဘာကြောင့်ဖြစ်တော့ဓာတိကြောင့်ဖြစ်တာဘာကြောင့်ဖြစ်တာပါလဲခန္ဓာရလို့ဩတာခန္ဓာရလို့နာတာခန္ဓာရလို့မေးတာဒါကြမလားဘုရင်ဆရာနဲ့တွေ့လာတယ်တွေ့လာတယ်ဆရာကဘယ်လိုပြောပြရမှာလဲဟောဒါခန္ဓာရလို့ဘုရင်တရားတွေ့တာပဲခန္ဓာလာမရှိဘုရင်တရားနဲ့တွေ့ပါမလားခန္ဓာရလို့သာဘုရင်တရားတွေ့တာခန္ဓာသာမရှိဘုရင်တရားတွေ့မှာမဟုတ်ဘူးအဲ့ဒီကသဘောမပေါက်ကြဘူးလားပေါက်ရမှာလားဟောခန္ဓာရလို့နာမကျန်ယောဂဝရဏတွေဖြစ်နေတာခန္ဓာသာမရှိဟောဒီယောဂတွေပဲဖြစ်ပါမလဲခန္ဓာမရှိယောဂဖြစ်ပြနေရရှိပါမလားယောဂဖြစ်ပြချိန်ရလို့ရှိပါမလားဟောဒီယောဂတွေဖြစ်နေတာဘာကြောင့်ဖြစ်ခန္ဓာရလို့ဖြစ်တာဘာကြောင့်ဖြစ်ပါလဲအဲဒါကြောင့်ခန္ဓာရလို့နာခြင်းဆင်းရဲတွေ့တယ်ခန္ဓာရလို့ယောဂဝိရဏတွေနှိစ္စခံစားနေရတာအကယ်၍ဘာခန္ဓာမရှိရင်ယောဂဝိရဏတွေလည်းနှိစ္စခံရခြင်းမှဘယ်လိုလဲလို့မှလားခန္ဓာရမရှိဖို့ဆိုရင်နာခြင်းတရားနဲ့လည်းတွေ့ကြအောင်ရှိသေးလားဒါဖြင့်နာခြင်းတရားနဲ့တွေ့နေရတာတွေဘာရှိတော့ပါလိမ့်ဘုရင်ဆင်းရဲနဲ့တွေ့နေရတာဒီပါရှိလို့နာခြင်းဆင်းရဲနဲ့တွေ့နေရတာဒီပါရှိလို့ဒီကောင်ပေါင်းတဲ့ဒုက္ခဝရဏတွေဖြင်းပြီးတော့ဒေခြင်းတရားရေဆိုင်ရတာမျိုးလည်းဒုက္ခဖြစ်မှာမရှိဘူးလားရှိတယ်။ဒါတွေကဒေခြင်းတရားနဲ့တွေ့ရခြင်းတွေလည်းဘာကြောင့်တွေ့ရတော့ခန္ဓာငါးပါးရှိလို့ဘာရှိလို့ပါလဲ။ဘာယောဂါကြောင့်တွေ့ရတယ်ညာယောဂါကြောင့်တွေ့ရတယ်ဆရာသည်တခြားလားဘာကသမ္မတ်ချက်အရပြောတာလား ဒီကသဘာဝဆွေးဆွေးကတော့ဘာရှိလို့တရားတာတော့ဘာယောဂါကြောင့်တရားတယ်ဆိုတာကဖန်တီးကြွေးကကျင်းနေတာပဲဟုတ်တယ်မလားဒီယောဂါကြောင့်တရားတာလားခန္ဓာရှိလို့တရားတာလားခန္ဓာလားရှိမယ်ဆိုအဲဒီယောဂါမဖြစ်လေအဲဒီပုဂ္ဂိုလ်ဒီတဏှိကမတရားဘူးလားတရားမလားဒါကြောင့်ယောဂါရဲ့အပြစ်လားခန္ဓာရဲ့အပြစ်လားခန္ဓာရဲ့အပြစ်မကြမ်းမှမှုရပြည်လားခန္ဓာရဲ့ပြည်လားခန္ဓာရဲ့ပြည်ပါပဲတဲ့နော်ဩလူတရားသေးတယ်ဘာကြောင့်သေးတယ်လဲခန္ဓာရှိလို့သေးတာဘာရှိလို့လဲဘာလူတရားမကြမ်းမှဘူးဒီကောင်မလည်းဖြစ်နေပြီဘာကြောင့်ဖြစ်တယ်ခန္ဓာရှိလို့ဖြစ်တာဟာဘယ်လိုဖြစ်အမှုမစားဖြစ်နေပြီဘာကြောင့်ဖြစ်တော့ခန္ဓာရှိလို့ဖြစ်တာခန္ဓာရှိမှုရပြည်သည်ဘုရင်ဆင်းရဲဓာရင်ဆင်းရဲဘုရင်ဆင်းရဲဟုတ်တယ်မလားဒါကခန္ဓာရှိခြင်းကြောင့်ဝနာသိနေတွေ့တယ်။ဝနာသိနေတွေ့နေရတာဒီခန္ဓာရှိလို့ပရိစ္ဆသမုပ္ပါဒ်တရားတော်ကဒီတန်းအပြေရှာမပြဘူးလားပြလား။ဟောဒီအရိယခန္ဓာသည်အပြေဝနာသိကခန္ဓာသည်အကြောင်းဝနာသိကအကျိုး။ဒါလည်းခန္ဓာကအကြောင်းဝနာသိကအကျိုးခန္ဓာအကြောင်းတရားကြောင့်ဝနာသိကျိုးတရားဖြစ်တယ်။ဟုတ်လားကျေနော်ကဒီစင်တဲ့ဘုရားသင်္သာလဲ့တဲ့အခါကျတော့စိတ်သားတို့တဲ့ခန္ဓာရှိလို့ဝနာသိဖြစ်တယ်ဆိုတာကတော့ဟုတ်ပါပြီတဲ့အဲဒီခန္ဓာပရိကြောင့်ဖြစ်တယ်လဲဆိုတဲ့အကြောင်းတရားကိုလည်းရှားဖို့မလိုဘူးလားလို့လားခန္ဓာပရိကြောင့်ဖြစ်တော့ပရိစ္ဆာသမုပ္ပါဒ်နည်းနဲ့ကြည့်ရင်ကမ္မဘဝကြောင့်ဖြစ်တယ်ဟုတ်တယ်မလားဒါပေမဲ့မြတ်စွာဘုရားကဒီနေရာမှာကျတော့အရင်မူလကိုကြော်ပြလိုက်တယ်စိတ်သားတို့ခန္ဓာဖြစ်ခြင်းဒီတဏှာကြောင့်ဖြစ်တာတဲ့ဘာကြောင့်ဖြစ်တော့အချာရမှာရှိတဲ့သမ္မာရဏသမ္မာဘောရမကြော်လိုက်ဘူးလားကြော်လိုက်လားအရင်မူလတရားသည်ဗိုက်တရားတဲ့တော့တဏှာဆိုတဲ့တရားဟုတ်ရလားခန္ဓာဖြစ်ခြင်းရဲ့အရင်မူလတရားသည်ဗာတရားပါလေတဏှာရှိလို့ခန္ဓာဖြစ်တာတဏှာရှိလို့ဘောရတွေရတာတဏှာရှိလို့ဗာတွေရတော့ဘောရတွေရတာတဏှာရှိလို့ဗာတွေဖြစ်တော့ခန္ဓာတွေဖြစ်တာတဏှာရှိလို့ခန္ဓာရှိတယ်တဏှာရှိလို့ဇာတိရတယ်တဏှာရှိလို့ဘဝရတယ်ဟုတ်ရလားအဲဒီတော့အနေကဇာတိတဏှာရတဏှာဝိတ္တအနိဗိဒခါကာရဂဝေတံတော်ပြေကောင်ကရှာလိုက်တာယနေ့ပြည့်ပြီတဲ့ပြေကခန္ဓာအင်းတွေကိုကျင့်ခြင်းဘာမှဒီသောက်တတ်တဲ့လက်သမားနဲ့တူတဲ့တရားပဲဆိုတာဒါဒီနေ့ဒီနေ့ရှားရှားပြည့်ပြီဟုတ်လားပြေကခန္ဓာအင်းကိုအကျင့်ခြင်းဘာမှဒီသောက်နေတာဒီဘယ်တရားကဒီသောက်နေတာလဲကျန်တာတရားကဒီဖောက်နေတာတဲ့မြတ်စွာဘုရားကအဖြေရှာမပြဘူးလားပြတာကျန်တာတရားကိုယူလိုက်ရင်ကျန်တာကြောင့်ဘယ်လိုဖြစ်တော့ဥပါဒါဖြစ်တယ်ဥပါဒါကြောင့်ဘယ်လိုဖြစ်တော့ကာမဘဝဖြစ်တယ်ဥပါဒါနဲ့ကာမဘဝတို့ဒီလည်းပဲတခြားနဲ့သွားပေါင်းပါလားတဏှာနဲ့သွားပေါင်းပါလားအဲဒါကြောင့်တဏှာဥပါဒါကံရှိတော့ခန္ဓာဖြစ်တယ်ဒီလိုပြောလိုက်ရတာပဲဟုတ်ရဲ့လားဒါကြောင့်ခန္ဓာဖြစ်တော့အဲဒီဘောင်းရဲမှာဘုရားတိကတော့တဏှာကတိကဒါကြောင့်မလို့မူရင်းတော်မူအရင်မူလတရားနှစ်ပါးကိုအရင်မူလတရားဒီနှစ်ပါးဖြစ်တယ်လို့ပရိစ္ဆသမုပ္ပါဒ်ကမဆိုဘူးလားဆိုတာအတိတ်တံတားတခြားလို့ကျင်လည်လာခဲ့ရတာဒီဘုရားရှိလို့တော့အဝိဇ္ဇာရှိလို့အနာဂတ်တံတားကျင်လည်ဖို့ပြင်ဆင်ပေးနေတာကဘယ်လိုပါလဲအတိတ်တံတားတခြားလို့တံတားကျင်လည်ခဲ့ရတာဒီဘုရားရှိလို့ကလေအနာဂတ်တံတားကျင်လည်အောင်အခုခန္ဓာပြေးနေတာကဘလို့တဲ့တော့အဲဒါကြောင့်မလို့အဝိဇ္ဇာကလည်းခန္ဓာတွေဖြစ်အောင်ခန္ဓာပြေးတဲ့ဇနာကလည်းခန္ဓာတွေဖြစ်အောင်ဘာသာဒီဘုလားခန္ဓာပြေးနေတာအဲဒီကြောင့်မအဝိဇ္ဇာခန္ဓာပြေးတာကတခြားတော့သံဃာရဲ့ရှေ့ပိုင်းလားအလုံးစုံလားလို့ပြောရှိသေးတာလားပြတ်သွားပြီးတဲ့သဘောတွေလားပြတ်သွားပြီးတဲ့သဘောတွေနောင်သွားပြီးတဲ့သဘောတွေဟုတ်တယ်မလားအဲဒါကြောင့်မလို့နောင်သွားတဲ့သဘောပြတ်သွားတဲ့သဘောပြန်မကောင်းတော့တဲ့ဒီတိုင်းထားလိုက်တော့ယခုပြိဿပါဘောဟာတဏှာဥပါဒါကနေမပြေဘူးလားဖြစ်လားဒါဒီပြိဿပါကံရဲ့ကျေးဇူးကြောင့်အနာဂတ်မှာခန္ဓာတွေပြန်ရပါလိမ့်မယ်ဘာတွေရမှာလဲခန္ဓာတွေပြန်ရမယ်ဆိုရင်ဦးကြီးစိရဲ့လည်းလည်းပဲတွေ့ပါလိမ့်မယ်နာကြီးစိရဲ့လည်းလည်းပဲတွေ့ပါလိမ့်မယ်ဒိဉ္စိရဲ့လည်းလည်းပဲမတွေ့ရဘူးလားတွေ့ရလားသုဏာပေဘာကြောင့်တွေ့ခန္ဓာရလို့တွေ့ခန္ဓာဘာကြောင့်ဖြစ်တဏှာကြောင့်ဖြစ်တယ်ဒါကတခြားလားပရိစ္ဆာသမုပ္ပါရှေ့ပိုင်းလားဒါကြောင့်ပရိစ္ဆာသမုပ္ပါနောက်ပိုင်းမှာတောင်းရုံပြီးတော့ သံဃာကျင်ရလို့ပြနေတာကအဝိဇ္ဇာပရိစ္ဆေသမုပ္ပါဒ်ရှိပိုင်းမှာသံဃာကျင်ရတောင်းယူလို့ပြနေတာကအာရိတရားနှစ်ပါးပေါင်းလိုက်တော့ဒီစားလားမူလနှစ်ပါးလားမူလနှစ်ပါးဘယ်လိုနဲ့ဘယ်လိုပါလဲသံဃာရဲ့ရှိပိုင်းမှာဘယ်လိုကြီးဆုံးခဲ့တော့သံဃာနောက်ပိုင်းမှာဘယ်လိုကဒီကတော့အားလုံးပါလဲတော့သံဃာကျင်တဲ့ခြင်းရဲ့အကြောင်းတရားဒီဘယ်နှပါတော့ဘယ်လိုနဲ့ဘယ်လိုပါလဲအဲဒါကိုမူလနှစ်ပြားလို့ခေါ်တယ်ဘယ်လိုခေါ်လဲသံဃာကျင်လည်နေတဲ့အချိန်ခါကျတော့ဘုန်းတော်ပြိတ္တတွေသံဃာကျင်လည်နေတဲ့ရောင်နာခန္ဓာတွေဒီပါပိစ္ဆာသံဃာကျင်လည်အပြုလို့ပြိနေတဲ့ဝိသရဏဥပါရဆိုးတဲ့သဘောတရားတွေကပါပိစ္ဆာသမုဒိယပိစ္ဆာကြောင့်ပါပိစ္ဆာတွေဖြစ်နေတော့ကျန်ကျော်သမုဒိယသစ္စာကြောင့်ဒုက္ခသစ္စာတွေဖြစ်တယ်။နောက်ဘဝသမုဒိယသစ္စာတွေပြန်ဖြစ်ရင်ဒုက္ခသစ္စာတွေပြန်ဖြစ်အောင်မယ်။နောက်တစ်ခါသမုဒိယသစ္စာတွေပြန်ဖြစ်ရင်ဒုက္ခသစ္စာတွေပြန်ဖြစ်အောင်မယ်။ဘလောက်ပဲတဏ္ဍာမှာဘဝပေါင်းများစွာကျင့်နေနေသည်သည်။တကယ်တော့ဖြစ်တဲ့သစ္စာကဘယ်နှပါးဖြစ်နေတာလဲ။ဘာသစ္စာနဲ့ဘာသစ္စာရောအကျိုးတရားကဘာသစ္စာဒုက္ခသစ္စာအကြောင်းတရားကဘာသစ္စာသမုဒိယသစ္စာသစ္စာ၄ခုပင်ရှိပင်ရှိ냐တော့လည်းပဲတကယ်တော့သံဃာကျင်လည်နေတာကြတော့ဘယ်ပါးနဲ့ကျင်လဲတော့ဘာသစ္စာနဲ့ဘာသစ္စာတော့အဲဒီသစ္စာတရားနှစ်ပါးနဲ့ကျင်လည်နေခြင်းကိုသစ္စာနဲ့ခုနဲ့ကျင်လည်တယ်သစ္စာနဲ့ခုဆိုတဲ့အတော့တွဲသစ္စာပြမဟုတ်ဘူးလားဟုတ်ကဲ့လားသစ္စာနဲ့ဝင်ပြီးတဲ့အခါကျတော့၄ခုအလွာအနာကလည်းခုတော့သမထေရာဂဘုရေပါလေအတေကြောင့်တလားဝိသသင်္ခါရအတေကြောင့်သမုဒိယသစ္စာလာတခုပြည့်စုံအဝိသသင်္ခါရအတေအကြောင်းသမုဒိယသစ္စာအွားတခုနံပါတ်၄ကပါလေဖြည့်ကြလိုက်ပါဝိညာဉ်နယောသံလာယရဏအပဝေဒနာသစ္စာပါအကျိုးဒုက္ခသစ္စာအလွားတခုပြပြောသစ္စာပါအကျိုးဒုက္ခသစ္စာအလွားတခုဒီလိုမလားဘာဟောတာကဘာပြောတာလဲမင်းရဲ့ပေါင်းစုပြီးတော့အကျိုးတရားတွေဖြစ်အောင်အားထုတ်တတ်တဲ့သဘောတွေအလွားနော်အနာဂတ်အကြောင်းတရားလားအကျိုးတရားလားအကြောင်းတရားလည်းပါတယ်အကျိုးတရားလည်းပါအဲဒီအကြောင်းတရားအကျိုးတရားတွေမှာတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့သံဃာကျင့်ရအောင်မပေးဘူးလားပေးတယ်အတေကြောင့်တလားကဘယ်လိုတွေတဲ့တော့အဝိဇ္ဇာနဲ့သင်္ခါရအဝိဇ္ဇာကဘာတော်ရှိဘာမသိတာပဲတော့ဘာသစ္စာမသိတာပါလေဒုက္ခသစ္စာကဘယ်လိုတွေတဲ့တော့ဒုက္ခသစ္စာရာဂခန္ဓာ၅ပါးယုံနာနှစ်ပါးအာရတိဘာသစ္စာပရိစ္ဆေသမုပ္ပါဒ်ထဲမှာနာမည်ပြထားတာကဘယ်လိုတွေတော့ဝိညာဉ်တရားဘယ်နှပါးလဲအကြောင်းလားအကျိုးလားအကြောင်းကြောင့်ဖြစ်တာလားအကြောင်းကြောင့်ဖြစ်တဲ့အကျိုးလားအကြောင်းတရားကဘယ်လိုတွေတဲ့တော့အကျိုးတရားကဘယ်လိုတွေတဲ့တော့အဲဒါကြောင့်အတေကြောင့်တလားကြောင့်ဘာတလားဖြစ်ပါလိမ့်ပြိဿောပံအကျိုးတလားဖြစ်တယ်ပြန်ပြောအတေကြောင့်တလားကြောင့်ပြိဿောပံအကျိုးတလားဖြစ်တယ်အောက်စုဖွဲ့ပြီးတော့ကြောင်းကျက်ဆက်တော့ပြနေတဲ့သဘောဒီအလွာနဲ့သံသရာပြင်းနေတဲ့သဘောပဲလို့အဲဒီတော့မှတ်လိုက်ပါနော်တေခေါမီတာဖြစ်လို့ရှိရင်နံပါတ်2အကွယ်အကျိုးတလားမသိရဘူးလားသိရလားအဲဒီအကျိုးတလားရလို့ဖြစ်လာပြီဆိုရင်ဘုန်းတော်ပရိသတ်တွေကအဲ့ဒီအကျိုးစရာဒီတခြားလားရှုခံတရားလားတခြားလည်းရှုရမလားဉာဏ်နဲ့ရှုရမလားသမာဓိလေးနဲ့ကြည့်သမာဓိလေးနဲ့စိုက်ထားဉာဏ်လေးနဲ့ကြည့်လိုက်တဲ့အခါကျတော့ယုံနာခန္ဓာရဲ့ဖြစ်ပြဒုက္ခသစ္စာမသိရဘူးလားတွေ့ရအဲ့ဒီတော့တွေ့တဲ့အချိန်မှာဉာဏ်လေးပါသစ္စာထိုက်သွားတော့မေဃသစ္စာမထဘူးလားထိုက်သွားလားမေဃသစ္စာထိုက်ပြီးထိုက်သွားတော့လည်းပဲတော်ဒီပြဖို့ပါရထားတဲ့အကျိုးခန္ဓာကြီးကိုခန္ဓာပါပဲလို့မသိကြပါဘူးဆိုရင်မသိတာကဘယ်လိုတော့သေကုန်တာတကားလို့ထင်တာကဒ ဒိဋ္ဌိဘာပါလဲပရိခဏာကြီးကသာယာတမနှိမ့်တဲ့သဘောတွေဖြစ်နေတာကအဝိဇ္ဇာလည်းဖြစ်ဒိဋ္ဌိလည်းဖြစ်သဏ္ဍာန်လည်းဖြစ်ဘယ်လိုလားဖြစ်လားအဲ့ဒီတရားတွေဖြစ်လာပြီဆိုရင်အဲ့ဒီတရားတွေဒီဘယ်တရားအပေါ်မှာဖြစ်တာလဲမေးတော့ပစ္စောပန်အကျိုးတရားအပေါ်မှာဖြစ်တဲ့ဘယ်တရားအပေါ်မှာဖြစ်တော့ပစ္စောပန်အကျိုးတရားဒီကပစ္စောပန်အကျိုးတရားအပေါ်မှာဘယ်တရားတွေပေါ်ပေါ်နေတာပါလဲပစ္စောပန်အကျိုးတရားတလားပေါ်ပေါ်နေတယ်ဟုတ်လားပစ္စောပန်အကျိုးတရားတွေဘယ်ပေါ်မှာမှီပြီးတော့ပေါ်ပေါ်နေတာတော့ပစ္စောပန်အကျိုးတရားအပေါ်မှာမှီပြီးတော့ပေါ်ပေါ်နေတာနော်ဘယ်လိုနည်းနဲ့ပါပါကလေးမေးရင်ပြိသောပါကြောတိခန္ဓာဘယ်နှပါပါရိခန္ဓာ၅ပါးကိုသိရင်ဒီမသိရင်မသိတာဘယ်လိုလဲတော့သိရင်ပါအဝိဇ္ဇာကလည်းဒါလေးမပါပါဘူးလားပါပါသလားအဝိဇ္ဇာကမသိဘူးဆိုရင်ခန္ဓာကိုခန္ဓာမသိရလားသိပါပါအာရဏဝါရဏမသိရလားသိပါပါဓာတ်ကိုဓမ္မသိရလားသိပါပါခန္ဓာလည်းမသိအာရဏလည်းမသိဓာတ်လည်းမသိမသိတာကဘယ်လိုလဲတော့ကျုပ်တရားလည်းမသိ၊ဉာဏ်တရားလည်းမသိ၊မသိတာကဘယ်လိုလဲတော့သိတာပါ။ဖြစ်သွားလည်းမသိ၊ကျက်သွားလည်းမသိ၊မသိတာဒီဘယ်လိုလဲတော့သိတာပါ။အဝိဇ္ဇာကမသိကြတဲ့အခါကျတော့အရိယောနခန္ဓာလေးကိုပုဂ္ဂိုလ်တရား၅ခွဲ့မြင်နေတယ်နဲ့မလုံးတာဘုရားသုံးတာလား။ပုဂ္ဂိုလ်တရားဆိုငါတို့ဒီကရောက်ကြတော့မေးမှာပဲလို့အရိယောမြင်လိုက်ရင်ဗာရိတိဗာရိတိပါလေ။သက္ကာယဒိဋ္ဌိကတခြားတော့ဝင်ပါလား၊ဥပါဒါနဲ့ရောက်ပါမလား။ဥပါရณะရပါမယ်။တာယရတမတဲ့ဥပါရณะရပါတဲ့အခါကျတော့နော်။အေးပုဂ္ဂိုလ်တော်ကငါဆိုတော့မြင်လေးရှိလာပြီဖြစ်တဲ့အတွက်အဲဒီယောက်ျားခန္ဓာလေးကိုကြည့်နေကြည့်နေအာယုံပြေးအာယုံပြေးရင်းနဲ့သိစားမှသဘောတွေမကြဘူးလားကြ။ဝေဒနာဖြစ်ဖြစ်ရပါလေတော့။ခန္ဓာတွေမကြိုးလားဖြစ်ပါလား။ဒါတော့ပြိစ္ဆာပံအကျောခန္ဓာဆိုတော့ဝိညာဉ်နဲ့သနာနဲ့ဖတ်တာဝေဒနာအပေါ်မှာပြိစ္ဆာပံအကျောခန္ဓာတွေပြန်ပြီးတော့ဖောက်ပေါ်လာပြီတဲ့။ဟုတ်လား။သောတာပိသမအကျောခန္ဓာကဘယ်လိုနေတဲ့တော့ဝိညာဏယောဝိညာဉ်ဝိညာမသိရင်သိတာကဘယ်လိုသာသိတော့ဉာဏ်ကသိတာမသိရင်ဘယ်လိုနေတော့အဝိဇ္ဇာမသိတာနဲ့ဝိဇ္ဇာရောက်လာပြီဒါရင်မသိတဲ့အခါကျတော့ဝိညာဉ်ဒီပုဂ္ဂိုလ်ရဲ့တ ত্ত্ব ပဲလို့မသိဘူးလားသိတာကဘယ်လိုနေတော့ဒိဋ္ဌိပါရိတိအဲဒီလိုဖြစ်နေတဲ့အခါကျတော့ဟောတာယာတမနေတဲ့သဘောတွေမကြိုးလားဖြစ်လားအဲဒီသဘောကကနာအဝိဇ္ဇာရဲ့ကနာရဲ့ဒိဋ္ဌိရဲ့ပရိဒိယသောင်းကျောတိကမှီဖြစ်တာလားဝိညာဉ်ကိုမှီဖြစ်တာလားဝိညာဉ်ကဝိညာဉ်ဖြစ်တာဘယ်ဖြစ်မှလဲနာယောဖြစ်မယ်အဲဒီနာယောကလေးဖြစ်လာတာနာယောဒီနာယောလို့ဆိုတဲ့အတိုင်းပဲနာတရားနဲ့ယောတရားပဲရှိတယ်ဘုရားကတော့ပါရလားယောက်ျားမိန်းမပါရလားအရာကဘာဖောင်းတော့ပြိဿာတွေကဒါကလူပဲဒါကနာပဲဒါကဗမာပဲဒါကငါပဲလို့အရိဒမယူလိုက်ရင်နာယောကလေးကနာယောတမ်းမယူပဲနဲ့ပုဂ္ဂိုလ်တရားငါလို့ယူလိုက်ရင်တခြားလားဒိဋ္ဌိလားအရိနာယောကလေးကသဘောကျတာရတာမှနှစ်သက်နေရင်တခြားလားဒနာလားအဝိဇ္ဇာလည်းဖြစ်တယ်ဒနာလည်းဖြစ်တယ်ဒိဋ္ဌိလည်းဖြစ်တယ်အရိဒီယာတောင်းမျိုးဒီဘုရုပ်ပေါ်မှီပြီးဖြစ်တော့နာယောပေါ်မှာမှီပြီးဖြစ်တယ်ဒီလိုမလားအဲဒါဝိညာဉ်ပေါ်မှာမိပြီးတော့တဏှာဖြစ်ရင်ဝိညာဏသိစရာတဏှာဒီလိုဆိုကြမှာနော်ဝိညာဉ်ရောအာယုတို့ပြီးတော့တဏှာဖြစ်ရင်ပါဠိဘယ်လိုဆိုမလဲမြန်မာလိုဘယ်လိုပြောမလဲဝိညာဉ်ကြောင့်တဏှာဖြစ်တယ်ပြန်ပြောတဏှာဖြစ်တယ်ဒီလိုမလားဒီကဝေဒနာနဲ့တဏှာကြောင့်မှသာဆက်သွားတာလားမဟုတ်သေးဘူးဝိညာဉ်ကတဏှာကြမ်းပါလေမသဘောဆက်ပါလား။ဘာနဲ့ဆက်တော့တဏှာနဲ့လည်းဆက်တယ်ဒိဋ္ဌိနဲ့လည်းဆက်ပါပြီတဲ့ဒါပြတာ။ဟုတ်တယ်မလား။တဏှာကသလာယရဏဗုဒ္ဓတရားတွေဒီကလာရောက်နေနေရလား။ရောက်နေတရားဖြည့်ပြည့်ပါပိတတော်ဖြည့်ပြည့်ပါပိစာတော်ရောက်နေကိုရောက်နေမှန်းလားမသိကြဘူးဆိုရင်မသိတာဒီအဝိဇ္ဇာမသိတာဒီဘုရားသတ္တဝါဆိုတဲ့အမည်လေးတွေပြောင်းပြီးတော့နော်ဘုရားသတ္တဝါဆိုတဲ့အမည်လေးတွေရောက်လာမယ်ဆိုရတာဒီတခြားလားဒိဋ္ဌိလားဒိဋ္ဌိဒီလိုမလားမြင်လိုက်တာကလည်းငါမြင်နေကြားလိုက်တော့လေငါကြားတယ်စားလိုက်တော့လေသာလာယရဏအပေါ်မှာတခြားလားသက္ကာယဒိဋ္ဌိဖြစ်နေတာလားသက္ကာယဒိဋ္ဌိဖြစ်နေတယ်နော်ဘုရားသတ္တဝါမြင်နိုင်မြင်နိုင်ဗာဒိဋ္ဌိဖြစ်ခိုင်နေမြဲတယ်လို့ထင်နေဖြစ်နေဗာဒိဋ္ဌိဖြစ် သတ္တဗတိဖြစ်တယ်ဗာဗတိဖြစ်တော့ပြတ်သွားတဲ့အခါမှလည်းပဲပြတ်တယ်ပြတ်သားကြတယ်ဘာမှမရှိတော့ဘူးလို့ယူရင်ဒိဋ္ဌိဘယ်လိုမျိုးဖြစ်ပါလဲဘယ်ပေါ်မှာနှိဖြစ်တော့သလာယရဏပေါ်မှာနှိပြီးတော့မပြေပလာဖြစ်တယ်သလာယရဏပေါ်မှာနှိပြီးတော့ဒနာဥပါဒကံနေဖြစ်တယ်ဆိုရင်ပါဠိဘယ်လိုဆုံးမလဲသလာယရဏပြစ္ဆေယဒနာဟဲ့ဟုတ်တယ်မလားသလာယရဏပြစ္ဆေယဒနာဝိညာဏပြစ္ဆေယဒနာဝိညာဉ်ကြောင့်ဒနာဖြစ်တယ်။နာမရူပပြစ္ဆေယဒနာ။ငာယောကြောင့်ဒနာဖြစ်တယ်။သလာယနာပြစ္ဆေယဒနာ။သလာယနာကြောင့်လည်းပဲဒနာဖြစ်တယ်။ဟုတ်လား။ကျန်တဲ့ကသလာယနာဖြစ်ပြီးတော့ဘယ်လိုဖြစ်တော့။ဒနာဖြစ်တယ်။ဘာရင်ပပ္ပတရားကလေးဒီကြောင့်လားနာလား။ဒီကြောင့်လားခန္ဓာလား။ဘာခန္ဓာပါလိ။ဘာခန္ဓာခန္ဓာဘာခန္ဓာပါလိ။ဒေဃရခန္ဓာကလေးဖြစ်တာကဒေဃရခန္ဓာဖြစ်တာပါပဲလို့မသိရင်ဘယ်လိုဖြစ်မလဲ။အဝိဇ္ဇာဖြစ်မယ်။ဟောဒီသဗ္ဗတရားကလေးပေါ်မှာဝိဇ္ဇာတရားလေးတွေမပေါ်ပါဘူးလားပေါ်ပါလား။သဗ္ဗတရားကသဗ္ဗတရားပါပဲလို့မှန်တယ်မသိတဲ့အခါကျတော့ပုဂ္ဂိုလ်တော်ကငါလို့မတည်မလားဖြစ်မယ်။အဲဒီလိုထင်တာကဗရိတိတော်ပုဂ္ဂိုလ်တော်ကငါဆိုတဲ့မြင်လေးမြင်လိုက်တဲ့အခါကျတော့ပုဂ္ဂိုလ်တော်ကငါဆိုတဲ့မြင်နဲ့မထင်မလားထင်လားထင်လာပြီတဏ္ဍဘယ်ပေါ်မှာမီဖြစ်နေတော့သတ္တပေါ်မှာမီဖြစ်နေတာဘယ်ပေါ်မှာမီဖြစ်သတ္တပေါ်မှာမီဖြစ်တာမဟုတ်တော့သတ္တပြီးစရာတဏ္ဍသတ္တကြောင့်လည်းတဏ္ဍဖြစ်ပါတယ်ဟုတ်ရဲ့လားတဏ္ဍတကသတ္တပြီးတဲ့အခါကျတော့တခြားလားဝေဒနာတရားလားဝေဒနာတရားတော့ရှိခံစားရတဲ့သဘောရှိတယ်ဘာသာရှိပါလိမ့်ကောင်းတာကိုလည်းခံစားရတယ်မကောင်းတာကိုလည်းအလဲအလသဘောမျိုးနဲ့လည်းပဲခံစားရဘူးတဲ့တော့အဲဒီဝရဏလေးဖြစ်တဲ့ဖြစ်တဲ့ဘာရတတ်မဲ့နှိမ့်တဲ့တဏ္ဍာပုဂ္ဂတ္တဝါရလို့နေရင်ဒိဋ္ဌိဘေးအမှားကမင်းတဲ့အခါကျတော့အဝိဇ္ဇာဒီတရားတွေကြံပြီးတော့မပေါ်ပါဘူးလားပေါ်ပါလားဘလို့နေပြပါပါတာတော့ဝရဏနေပြပြီးတော့ပေါ်ပါတယ်ဟုတ်ရဲ့လားဘလို့မိမိပါသွားပါလေဝရဏမိပြုပြတာပါပါရမလို့ဝရဏကြောင့်တဏှာဖြစ်တော့ဒီလိုပြောလိုက်တာကိုနော်ကဲကောင်များအလုံးဆောင်ဝင်ပြီးတော့ကျလာတဲ့အခါကျတော့တဏှာဆိုတဲ့သဘောတရားလေးဖြစ်လာတာဒီဝိညာဉ်ကြောင့်လည်းဖြစ်တယ်ဘာရောကြောင့်လည်းဖြစ်တယ်သာလရဏကြောင့်လည်းဖြစ်တယ်သာသကြောင့်လည်းဖြစ်တယ်ဝရဏကြောင့်လည်းမပြုလားဖြစ်လားခန္ဓာငါးပါးကြောင့်တဏှာဖြစ်တာဘလို့ကြောင့်တဏှာဖြစ်တော့ဒါကြောင့်မြတ်စွာဘုရားသခင်ကရမကြီးကပြောတဲ့မင်းတို့တဲ့နော်ခန္ဓာကသာပြီးဘာကြောင့်ရတယ်လဲလို့မေးတော့ဘာကြောင့်ရတယ်လို့ပြောတော့တဏှာကြောင့်ရတာဘာကြောင့်ရပါလဲသရီတဏှာဘယ်လိုကြောင့်ဖြစ်တယ်လဲလို့မေးတော့ခေပြာမင်းပြအာယုံဝိညာဏယောသာလရဏပတ္တဝရဏတဲ့ခန္ဓာ၅ပါးကြောင့်တဏှာဖြစ်တာပါဟုတ်ရဲ့လားခန္ဓာ၅ပါးကခန္ဓာ၅ပါးတဲ့ပြီလို့တဏှာဖြစ်တာလားမပြီလို့တဏှာဖြစ်တာမသိတော့ပုဂ္ဂတ္တဝါငါဆိုတဲ့မင်းတွေမြာပနာကြလားပုဂ္ဂတ္တဝါငါဆိုတဲ့မင်းတွေရောက်တဲ့အခါကျတော့ခင်ဗျားမင်းပြာသာယာပြာတမက်ပြာနေတဲ့ဆရာလို့မနေမလားထင်လားခန္ဓာ၅ပါးအပေါ်မှာခင်ဗျားမင်းပြာလို့ဒီနေ့အတွက်ဒါဖြစ်တော့ဒါဖြစ်လို့တဏှာဖြစ်တော့ခန္ဓာ၅ပါးကိုခင်ဗျားမင်းပြာလို့ထင်လို့တဏှာဖြစ်တာပြောပြောရည်ရတနာဖြစ်တယ်ဒီလိုမလားအဲဒီတော့ရှင်းသားတော့တဲ့အဲဒီတနာဖြစ်နေလို့လည်းပဲသမုဒိယသစ္စာဖြစ်တာသမုဒိယသစ္စာဖြစ်နေလို့လည်းပဲဒုက္ခသစ္စာရလို့ကြတာပါတဲ့ဟုတ်ရဲ့လားအဲဒါကြောင့်ဒုက္ခသစ္စာမရခြင်းမှာဘုရားရဲ့ပါဠိစာတရားမယ်သမုဒိယသစ္စာဘာသမုဒိယသစ္စာဆိုတဲ့တနာတချင်ပါတယ်ဆိုရင်ခေပြာမင်းပြာလို့ထင်တဲ့ခန္ဓာ၅ပါးကိုခေပြာမင်းပြာမုန်းပါဘူးလို့သဘောပေါက်အောင်ကျင်တာပါတဲ့ဟုတ်ရဲ့လားခင်ဗျာမင်းပြာလို့ထင်တဲ့ခန္ဓာ၅ပါးကိုဘယ်လိုကြိုးစားရမှာလဲခင်ဗျာမင်းပြာမဟုတ်တဲ့ခန္ဓာ၅ပါးပါပဲလို့သဘောပေါက်အောင်ကြိုးစားပါဟုတ်တယ်မလားအဲဒီတော့ကြိုးစားတာပထမခန္ဓာ၅ပါးမဟုတ်ပါဘူးလို့သိအောင်လို့ဘာလဲအဲခန္ဓာ၅ပါးကိုတွေ့တဲ့နေရာပုဂ္ဂိုလ်တ attva မဟုတ်ပါဘူးလို့သိအောင်လို့ဘာလဲခန္ဓာ၅ပါးတွေ့တိုင်းပုဂ္ဂိုလ်တ attva မဟုတ်ပါဘူးလို့သိအောင်လို့သိပါရင်ဘယ်ကြည့်နေပါသေးမယ်ပုဂ္ဂတ္တဝမဟုတ်ပါဘူးလို့သိရဒိဋ္ဌိနဲ့ပြင်မှာဝိညာဉ်နဲ့ပြင်မှာဒီလိုမလားအေး ပုဂ္ဂိုလ်တရားမောပါဘူးလို့ဒီပါတော့တရားပြီးမလားခန္ဓာ၅ပါးပြီးမလားအမြင်မှလည်းမြားပရရပါလားခန္ဓာ၅ပါးကိုခန္ဓာ၅ပါးပါလို့ပြီးတော့ခန္ဓာ၅ပါးဒီဖြစ်လေဖြစ်တဲ့ပဲဖြစ်လေဖြစ်ပြပါသိစားဒီတော့ခန္ဓာ၅ပါးဖြစ်ပြဒုက္ခသစ္စာပါဘယ်လိုလဲအမြဲတမ်းရှိမှနေပါအမြဲတမ်းသက်နေပါအမြဲတမ်းပွားပြနေပါဟုတ်လားဘယ်လိုပွားပြနေရမလဲခန္ဓာ၅ပါးဖြစ်ပြဒုက္ခသစ္စာတရားပြောကြည့်ပါခန္ဓာ၅ပါးဖြစ်ပြဒုက္ခသစ္စာတရားဖတ်ပြောဒီကမိဂရယတဏမရှိတဲ့တဏဂတိသာလေးတွေတေတေကျင်ပါတယ်ဆိုရင်ပြည့်စုံကျင်ပါတယ်ဆိုရင်ပါးစီကျင်ပါတယ်ဆိုဟောဒီခန္ဓာ၅ပါးကြီးကိုတဲ့ဘုဂတ္တဝါဒရမြင်နေပြောင်းပြီးတော့ခန္ဓာ၅ပါးအတိုင်းမြင်ကြည့်တာကိုမလုံမလားလို့လားအဲဒါကြောင့်မလို့မြင်သိပေါ်ရင်လည်းခန္ဓာ၅ပါးဖြစ်ပြဒုက္ခသစ္စာတရားကြားသိပေါ်လဲနာသိပေါ်လဲပဲစာသိပေါ်လဲပဲญาณาท้องไส้ปอแล้วเถิดสังฆวิสาเตยาตีท้องไส้ปอแล้วเถิดဖြစ်ပြสังฆวิสาเตยาตั้วနေတော့มาแล้วเถิดဖြစ်ပြสังฆวิสาเตยาถ่ายနေတော့มาแล้วเถิดขณะหาพอဖြစ်ပြสังฆวิสาเตยาเพียงชินมาเวဖြစ်ပြมีตานะมาဖြစ်နေတာนี่บลูริบาลิขณะหาพอဖြစ်ပြสังฆวิสาเตยาเห็นมั้ยล่ะအရိယတန်ဆေရမှာမေရမလုံးပင်ပြီးပါအမေရဆင်ကြီးပြီးပါအမေရပေါ်များပြီးပါဒါလုံးလုံးကိုသဘောကျမလားတဏှာကိုပြတ်တတ်တဲ့နေရာမှာဒီတော့ကောင်းတယ်နည်းမရှိတော့ဘူးတဲ့ဟုတ်ရလားအဲဒါကြောင့်တဏှာကိလေသာတွေသိသိကျမှာတယ်ဆိုရင်တခြားရှိဝမလားခန္ဓာရှိဝမလားဘာမြောင်ရှိဝမယ်ဖြည့်ပြဒုက္ခသစ္စာမြောင်ရှိဘာမြောင်ရှိဝမယ်ဘလို့ဆိုရှိမှလဲခန္ဓာ၅ပါးကိုမြောင်ရှုဟုတ်တယ်မလားအဲဒီလိုရှိရင်တခြားသိမှလားတဏှာသိမှလားတဏှာသိတာနဲ့တခြားနဲ့သမုဒယသိတာနဲ့မသိဘူးလားသိတာတဏှာချုပ်ရင်ခန္ဓာ၅ပါးလဲခန္ဓာတဏှာကတခြားလားအကြောင်းတရားလားအကြောင်းတရားဗာသစ္စာအကြောင်းတရားသမုဒယသိတာချုပ်တာနဲ့တခြားနဲ့အကြောင်းတရားဒုက္ခသစ္စာတွေစာပြီးမချုပ်ဘူးလားချုပ်အကြောင်းသိလို့အကြောင်းသိလို့ကျောင်းကြီးရောဦးနာသိနဲ့တွေ့ရမလားဦးနာသိလို့ရနိုင်ပါမရဘူးလားရလားဦးနာသိလို့ရပြီးတခြားလားနိဗ္ဗာန်လားနိဗ္ဗာန်တခြားကြောင့်ရောက်တာလားအကျိုးသိလို့လားအကျိုးပါကြောင့်သိအကြောင်းငြိမ်းလို့သိတာအကြောင်းပါလို့ငြိမ်းတော့ခန္ဓာ၅ပါးကိုဖြည့်ပြောဒုက္ခသစ္စာလို့ရှုလို့သိတာဒီလိုမလားအဲ့ဒါကြောင့်ခန္ဓာ၅ပါးချုပ်ရနိဗ္ဗာန်ချမ်းသာရကြမှာတော့ဆိုရင်ဟောဒီခန္ဓာ၅ပါးကျောင်းမှာမပါတော့ဒုက္ခသစ္စာပါပဲလို့အပ္ပမန္တတာမြေအောင်ရှုပြီးပါမပြီးပါပွားပြီးပါနှလုံးသွင်းပြီးပါသင်ခင်ပြီးပါအဲ့ဒါကြောင့်သင်ခင်နှလုံးသွင်းပြီးရင်ဖြစ်ဖြစ်နေပြီဖြစ်ဖြစ်နေမှာဖြစ်ဖြစ်နေဆုံးသွားမယ်ဆိုရင်ပဋိစ္စသမုပ္ပါဒနာကြီးတော့မရဘူးလားယက်ခန္ဓာသန္တာကြီးတော့မရဘူးလားယက်လားဒုက္ခသန္တာကြီးတော့မရဘူးလားယက်လားအဲဒါကြောင့်ပရိစ္ဆာသမုပ္ပါဒသဘောကိုကြည်ပြီးတော့ပရိစ္ဆာသမုပ္ပါဒသံဃာလေးရောချင်ပါတယ်ဆိုရင်ခန္ဓာ၅ပါးကိုဖြစ်ဖြစ်မြောင်ကြည်ဖြစ်ဖြစ်မောအောင်ကြည်ဖြစ်ဖြစ်ဆောင်အောင်ကြည်အဲဒီလိုကြည်ပြီးတော့ဖြစ်ဖြစ်ဆောင်ရနိဗ္ဗာန်ချမ်းသာရအောင်ကြိုးစားပါလို့ဒါတောင်းရင်းနဲ့ပြန်ပါလို့ခေါ်လိုက်ကြပါ။အင်းကျွန်တော်ချမ်းသာသာပြည့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလတာဖွဲ့တဲ့နဲ့အောင်ပြည့်စုံသောသဘာဝနာသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။